Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA American တန်ရဲ့2022ခုနှစ်မေလ19ရက်ဗုဒ္ဓဘုနေ့နေ့ခင်းအစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1595တို့ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်မအင်ဂျင်နိုင်ပါဗုဒ္ဓဘုနေ့နေ့နဲ့ခင်အစီအစဉ်ကို VOA website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နှာဆင်နိုင်ပါတယ်ဒီကနေ့မနေ့သတင်းအစီအစဉ်မှာမြန်မာရောက် American နိုင်ငံသားတွေရဲ့လုံခြုံရေး American တန်ယုံကတတိပေးလိုက်တဲ့သတင်းကိုနှာဆင်ရဖို့ရှိတယ်လို့ဆက်သွယ်မေးမြန်းချက်တစ်ခုမှာတော့
เนาะအခုအခြေအနေပါကတော့ဒီလိုပဲမတူညီတဲ့နီလန်းအပီပီနဲ့ကိုယ်နိုင်ငံရေးချက်ဒီချက်ကိုတော့ပါတီကျိုးလဲပါတီတခုပုံစံနဲ့ဟလာအခြားလက်နက်ကင်နီလန်းဟိုယုံကြည်တဲ့သူတွေရလဲလက်နက်ကင်နီလန်းနဲ့ကျွန်တော်တို့ကဟလာဘသူ
ပါတီဒီပါတီဥက္ကဋ္ဌဥက္ကကိုကြီး VOA ကိုပြောသွားတာပါသူတို့ပါတီအနေနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ဆွေးနွေးပွဲတက်ရောက်ဖို့ဘာကြောင့်ဆုံးဖြတ်တယ်လဲနောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါရဲ့ရှင်အဲ့ဒီနောက်မှာတော့စစ်ကောင်စီအပြင်းထန်ဖိနှိပ်နေတဲ့မင်းတပ်မျိုးမှာတောက်တုံးရီပြက်လက်နေတဲ့အခြေအနေတစ်သက်သေးရခိုင်မြောက်ပိုင်းမှာလည်းတောက်တုံးရီရှားပါနေတဲ့အကြောင်းသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါရဲ့နောက်ပိုင်းမှာလည်းဘန်အကျက်အတဲအကြီးအကျယ်ရင်ဆိုင်နေရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ဘန်လုပ်ငန်းရှင်တအူးနဲ့ဆက်သွယ်မေးမြန်းထားတဲ့အင်္ဂါနေ့ညသကဝိုင်းအစီအစဉ်ကိုတင်ဆက်မှာပါအခုတော့ဗုဒ္ဓဖူးနေ့နဲ့နဲ့ခင်သတင်းအစီအစဉ်ကိုမတ်တိန်ကြီးထိုင်းနဲ့ကိုအောင်မြတ်သူတို့ကတင်ဆက်မှာပါရှင်
အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံကိုခီးမသွားကြဖို့နိုင်ငံတွင်းရောက်နေတဲ့အမေရိကန်နိုင်ငံသားတွေလည်းနိုင်ငံကနေထွက်ခွာကြဖို့မေလ18ရက်နေ့မှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်ရုံးကထပ်မံသတိပေးထားပါတယ်ကိုဗစ် -19 ကပ်ဘေးရောဂါဖြစ်နေသလိုမတည်ငြိမ်မှုတွေလက်နက်ကင်ပဋိပက္ခတွေလည်းဖြစ်နေတဲ့မြန်မာနိုင်ငံကိုအမေရိကန်နေခီးမသွားဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကပြီးခဲ့တဲ့ဧပြီလကတည်းကအမြင့်ဆုံးအဆင့်တက်မှတ်တတိပေးထားတာဖြစ်ပါလေပြီးခဲ့တဲ့သတင်းပတ်အနေနဲ့အတွင်းရန်ကုန်နဲ့တခြားမြို့တွေမှာပောက်ကွဲမှုတွေပိုဖြစ်လာတာကိုသိရှိထားကြောင်းတန်ယုံထုတ်ပြန်ချက်ကဖော်ပြပါလေဒီပောက်ကွဲမှုတွေဟာစစ်တပ်အုပ်ချုပ်ရေးအဖွဲ့နဲ့ပတ်သက်ဆက်နွယ်တဲ့နေရာတွေကိုအများစုပိတ်မှတ်ထားနေတာမှာပြီးခဲ့တဲ့သတင်းပတ်ပောက်ကွဲမှုသတင်းနှစ်ခုမှာတော့တင်ကန်းကျွန်းက Lord စားတောက်ဆိုင်အနီးနဲ့မြောက်ဥက္ကလာကဒင်ကိုဓာတ်ဆီဆိုင်တို့မှာပောက်ကွဲမှုဖြစ်ခဲ့တာတွေဟာဆိုရင်ပြစ်မှတ်ထားတဲ့နေရာတွေပိုများလာနေတဲ့သဘောဆောင်တယ်လို့တန်ယုံထုတ်ပြန်ချက်မှာသတိပေးထားပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေအနေနဲ့အပြင်ထွက်ရင်ပတ်ဝန်းကျင်ကိုသတိထားကြဖို့တခုခုတန်တရားဖြစ်ဖွယ်တွေ့တာနဲ့အဲ့ဒီနေရာကချက်ချင်းထွက်ခွာကြဖို့လည်းတိုက်တွန်းထားပါတယ်။အရေးပေါ်အခြေအနေအတွက်အစားအသောက်ငွေကြေးအထုပ်အပိုပြင်ဆင်ထားကြဖို့အပြင်အင်တာနက်နဲ့တယ်လီဖုန်းဆက်သွယ်ရေးပြတ်တောက်သွားနိုင်တဲ့အခြေအနေအတွက်လည်းကြိုတင်ပြင်ဆင်ထားဖို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်ရုံးကမြန်မာနိုင်ငံတွင်းမှာရှိနေတဲ့အမေရိကန်နိုင်ငံသားတွေကိုသတိပေးထားပါတယ်ရှင်။မြန်မာနိုင်ငံမှာဆီယနာတိန်ဆန့်ကျင်ဆန္ဒပြသူတွေကိုစစ်တပ်ကတေဆုံးဒဏ်ရာရစေတဲ့အထိတနက်နေ့ပြစ်ခတ်နှိမ်နင်းနေပေမဲ့လို့လဲအနာသိန်းတာကိုဆန့်ကျင်တဲ့နိုင်ငံတော်ဝန်ကပြည်သူတွေအင်ကာနီမှာလမ်းပေါ်ထွက်ဆန္ဒပြပါတယ်။တက်ကပြစ်ခတ်နှိမ်နှင်းတာတွေကိုအန်တူပြီးဒဝဲကဒေသအသီးသီးမှာလမ်းမော်ထွက်ပြီးနေစဉ်ရက်စက်ဆန္ဒပြနေကြတာပါမန္တလေးမုံရွာပခုတ်ကူပလဲတပရင်ဆလင်းကြီးစတဲ့ဒေသတွေမှာလည်းအင်ကာနီကလမ်းမော်ထွက်ပြီးဆီယနာသိမ့်မှုကိုစန့်ကျင်ကြပါတယ်ကချင်ပြည်နယ်မိုးကောင်ဖားကန့်ရှမ်းပြည်နယ်ကြောင်မဲတို့မှာလည်းလမ်းမော်ထွက်ပြီးငြင်းချမ်းစွာဆန္ဒပြပါတယ်ဆီယနာသိမ့်စန့်ကျင်သူတွေကိုလမ်းပေါ်မှာတနက်နယ်ပြစ်ခတ်တပ်ဖြတ်ခံရမှုပါစီစဉ်တည်ဆုံရမှုတွေအပါအဝင်ဆီယနာသိမ့်မှုနဲ့ဆက်ဆက်တည်ဆုံရသူ105ဦးထိရှိကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း AAPP ရဲ့မေလ18ရက်အင်ကာနစ်စီးရင်မှဖော်ပြပါရယ်ဖန်စီချုပ်နှောင်ခံထားရသူစုစုပေါင်း4146ဦးရှိနေကြောင်းလည်း AAPP စီးရင်မှဖော်ပြပါရယ်ရန်ကုန်မြို့လမ်းမတော်မြို့နယ်အမှတ်3ရပ်ကွက်အုပ်ချုပ်ရေးမှုယုံအနီးအင်ကာနီကပောက်ကွဲမှုဖြစ်ပြီးကိုင်းတန်းလမ်းနာမှာလည်းပောက်ကွဲမှုထပ်ဖြစ်ပါတယ်။လမ်းမတော်3ရပ်ကွက်အုပ်ချုပ်ရေးမှုကတော့ဦးခေါင်းမှာတနတ်ဒဏ်ရာနဲ့တည်ဆုံခဲ့ပါတယ်။ပောက်ကွဲမှုတွေနေ့စဉ်ရက်ဆက်ဖြစ်လာတဲ့ရန်ကုန်မှာလုံခြုံရေးတိုးမြှင့်ထားပါတယ်။ စင်အားတုံတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်စစ်တပ်ထိန်းချုပ်ထားတဲ့မင်းတပ်မျိုးမှာတောက်တုံးရီပေးဝေရီအခက်ခဲဖြစ်နေပြီးရပ်ပိုင်းအတွင်းရစ်ပြက်လာနိုင်တဲ့အပေါ်မှာစိုးရိမ်နေကြပါတယ်
ဟိုဘာလဲစစ်တပ်ကြီးကကျမတို့ဒီအပေါ်တွေဟိုမှာဆိုရင်ကုန်းကြီးတွေတွေမှာဆိုအကုန်လုံးနေရယူထားတယ်အဲ့မှာတို့တကယ်တို့ဒီ line ခြိုင်နေတဲ့ဝင်ထိုက်တောင်မှကုန်းပေါ်လုံးဝမတည်ရဘူးသိသမျှတို့ဘောနော်အဲ့လိုမျိုးပေါ်ဖြစ်နေရဆိုတော့ပြစ်နေရဆိုတော့တို့ကုန်းပေါ်မှာတစီကြီးလည်းမတည်ရဘူးဘီလည်းမွေရတာပေါ့အဲ့လိုမျိုးတွေဖြစ်တဲ့ဆိုတော့ဒီမျိုးထဲကဒီရက်ကွက်ထဲမှာရှိတဲ့အိမ်ကြီးမှာဆိုတော့လုံးဝကြီးတွေကတက်တောက်သွားတယ
်မင်းတက်မျိုးရေပေးဝေရေဝင်တန်းကအင်ကာနစ်အခြေအနေကို VOA ကိုပြောပြခဲ့တာပါတချိန်နှမ်းမှာပဲချင်းပြည်နယ်ဟာခမှာလဲအင်ကာနီကစစ်တပ်ကလုံခြုံရေးတင်းကျပ်ထားပါတယ်ရှင်ရိုဟင်ဂျာမွတ်စလင်တွေအတွက်အကူအညီသစ်ထပ်မံပေးအပ်မယ်အကြောင်းအမေရိကန်ပြည်ထောင်စုကပြောပါတယ်2019ခုနှစ်မြန်မာနိုင်ငံတွင်အကြမ်းဖက်မှုတွေကြောင့်ရိုဟင်ဂျာမွတ်စလင်တိမ်းချပြီးဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးတိမ်းရှောင်နေရသလိုပြည်တွင်းမှာပဲအိုးအိမ်စွန့်ခွာထွက်ပြေးနေကြရသူတွေလည်းရှိပါတယ်ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေနဲ့လက်ခံထားတဲ့လူမှုအတိုင်းဝိုင်းနောက်နိုင်ငံတွင်းအိုးအိမ်စွန့်ထွက်ပြေးရတဲ့ရိုဟင်ဂျာတွေနဲ့တခြားထိခိုက်သက်ရောက်တဲ့အတိုင်းဝိုင်းကိုမရှိမဖြစ်လိုအပ်ချက်တွေဆက်လက်ထောက်ပံ့နိုင်ရေးမှာအသုံးပြုဖို့နောက်ထပ်ဒေါ်လာ155သန်းအမေရိကန်ကထပ်မံပေးအပ်တာဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကကြေညာချက်မှာပြောဆိုထားပါတယ်မြန်မာနိုင်ငံတွင်းကထိတ်လန့်တုံလုံးပွဲအကြမ်းဖက်မှုတွေကနေထွက်ပြေးရတဲ့အမျိုးသမီးနဲ့ကလေးငယ်တွေအပါအဝင်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်ကိုသိန်းညီပါအတွက်အရေးပေါ်လိုအပ်ချက်တွေပြည့်ညည်စေရေးအမေရိကန်အထောက်အပံ့ကပံ့ပိုးပေးနိုင်မှာဖြစ်ကြောင်းလည်းနိုင်ငံခြားရေးဝန်ကြီးကထပ်လောင်းပြောပါတယ်မြန်မာနိုင်ငံမှာ2019ခုနှစ်အကြမ်းဖက်မှုတွေနောက်ပိုင်းထိခိုက်ရသူတွေအတွက်အမေရိကန်ရဲ့ထောက်ပံ့မှုဟာအခုဆိုရင်ဒေါ်လာတန်း1300ကျော်ရှိပြီလို့လည်းပြောဆိုထားပါတယ်။အထူးသဖြင့်ဘင်္ဂလားဒေ့ရှ်အပါအဝင်ဒုက္ခသည်တွေကိုလက်ခံရတဲ့နိုင်ငံတွေရဲ့ကုန်ကျစရိတ်နဲ့တာဝန်ခံရမှုကိုလည်းအမေရိကန်ပြည်ထောင်စုကအသိအမှတ်ပြုတဲ့အကြောင်းရိုဟင်ဂျာအတိုင်းဝိုင်းကိုအကာအကွယ်ပေးချတဲ့ဒေသရင်းနိုင်ငံအလုံးကိုအမေရိကန်ကဆက်လက်ပံ့ပိုးမယ်အကြောင်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။မြန်မာဘက်ကတော့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုလက်ခံမထားပါဘူးရှင်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစာမှာခိုးလုံနေရတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်စစ်နှက်ရိတ်ခါဖူးလုံရေးကထိတ်တန့်ဦးစားပေးအဖြစ်ဆက်လက်ရှိနေကြောင်းကုလသမဂ္ဂကပြောပါတယ်
။ The World Food Program said that 5 years after the 2017 influx into Bangladesh of Rohingya refugees
ဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာဒုက္ခသည်တွေ2019ခုနှစ်ကထွက်ပြေးခဲ့ပြီးတဲ့နောက်9နှစ်ရှိလာချိန်ထိကောက်ဆက်ပစာမှာရိတ်ခါဖူးလုံရေးကိစ္စကထိတ်တန့်ဦးစားပေးလုပ်ငန်းအဖြစ်ဆက်လက်ရှိနေဆဲဖြစ်ကြောင်းကမ္ဘာစစ်နှက်ရိတ်ခါအဖွဲ့ WFP ကပြောဆိုထားတဲ့အကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရ Stephen Dujeris ကအင်ကာနီသတင်းစာရှင်းလင်းပွဲမှာပြောပါတယ်ရိုဟင်ဂျာဒုက္ခသည်တွေနောက်သူတို့ကိုလက်ခံထားတဲ့လူမှုအတိုင်းဝိုင်းတွေကိုကူညီပေးရေးပူးပေါင်းတုံ့ပြန်ဆောင်ရွက်ရေးအစီအစဉ်အတွက်အမေရိကန်ဒေါ်လာ943ဘဏ်ပန်ကြားထားတာမှာဒီရန်ပုံငွေရဲ့၄ပုံတစ်ပုံကစာလောင်မွတ်သိမ့်မှုနဲ့အာဟာရမပြည့်ဝမှုကိုဖြေရှင်းရေးမှာအသုံးပြုဖို့ဖြစ်တယ်လို့ WFP ကပြောပါတယ်။အခုချိန်ထိတော့ရန်ပုံငွေဒေါ်လာတန်း340ရရှိထားပြီးပန်ကြားထားတဲ့ရန်ပုံငွေရဲ့36ရာခိုင်နှုန်းရရှိပြီဖြစ်ကြောင်းဒုက္ခသည်များဆရာကုလသမဂ္ဂမဟာမင်းကြီးဖီလီပိုဂရန်ဒီကအင်ကာနီမှာပြောပါတယ်။ရိုဟင်ဂျာအသုံးနှုန်းကိုလက်မခံတဲ့မြန်မာဘက်ကဒုက္ခသည်တွေစီစစ်ပြီးပြန်လက်ခံမယ်လို့ကတိပြုထားပေမဲ့အခုချိန်ထိတော့အကောင့်ထဲမပေါ်သေးပါဘူးရှင်။
တဲ့တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းနမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American နဲ့ငါဗုဒ္ဓူနဲ့မနေ့ကင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဂါဇာကမ်းမြောင်ဒေသမှာတော့အင်ကာနီမှာပါလက်စတိုင်းစစ်သွေးကြွတွေဘက်ကဒုံးမြတ်တွေနဲ့အစ္စရေးဘက်ကိုပြစ်လွတ်တိုက်ခိုက်နေစဉ်မှာပဲအစ္စရေးဘက်ကလည်းလေကြောင်းတိုက်ခိုက်မှုတွေပုံမှုပြုလုပ်ခဲ့ပါတယ်။တပတ်ကြာကြာတိုက်ခိုက်မှုတွေတွင်ပစ္စည်းထုတ်ပို့တဲ့စစ်ရုံကထိုင်းအလုပ်သမား2ဦးသေဆုံးခဲ့ရပြီးနောက်ထပ်လူ5ဦးလည်းဒဏ်ရာရရှိခဲ့ပါတယ်။အစ္စရေးလေကြောင်းတိုက်ခိုက်မှုတွင် အစ္စလာမစ်တက္ကသိုလ်အဖြစ်အသုံးပြုတဲ့6ထပ်အဆောက်အဦတစ်ခုဟာကွန်ကရစ်အပျက်စီးပုံကြီးအဖြစ်ပြိုကျပျက်စီးသွားခဲ့ပြီးစပွဲကလထိုင်စာအုပ်နဲ့ကွန်ပျူတာတွေကိုလည်းအပျက်စီးတွေကြောင့်တွေ့မြင်ခဲ့ကြပါတယ်လူသေဆုံးမှုနဲ့ပတ်သက်ပြီးတော့သတင်းပြဖို့ချက်တော့မရရှိခဲ့ပါဘူးနိုင်ငံတကာအရာရှိပိုင်းတွေကတော့အခုလိုတိုက်ခိုက်မှုတွေအတွက်စိုးရိမ်ကြောင်းထုတ်ဖော်ပြောဆိုနေကြပြီးအကြမ်းဖက်တိုက်ခိုက်မှုတွေရပ်တန့်မှုတန်တမာရေးအားထုတ်မှုတွေပြန်လည်စတင်ဖို့ကြိုးပမ်းနေကြပါတယ်ပြည်ပကရှော့ချရေးအတွက်အကောင်းဆုံးဘယ်လိုလုပ်ဆောင်ကြမလဲဆိုတာကိုလည်းဥရောပသမဂ္ဂရဲ့နိုင်ငံခြားရေးမူဝါဒအကြီးအကဲဂျိုးဆက်ဘော်ရီက EU နိုင်ငံခြားရေးဝန်ကြီးနဲ့အင်္ဂါနေ့မှာတွေ့ဆုံဆွေးနွေးဖို့ရှိနေပြီးတချိန်တည်းမှာပဲအမေရိကန်အရာရှိတွေကလည်းသူတို့အနေနဲ့အခြေအနေတည်ငြိမ်ရေးအတွက်ဒေသတွင်းနိုင်ငံတွေနဲ့နောက်ကွယ်ကလှုပ်ဆောင်နေတာတွေရှိနေတယ်လို့ပြောပါတယ်။အင်ပီရိုပြောရေးဆိုခင်းရှိသူဂျမ်ဆာဂီကသတင်းတောက်တွေကိုတရင်လာနေမှာပြောဆိုရမှာတော့သူတို့အနေနဲ့တနိုင်လောက်အမြန်ဆုံးအကြမ်းဖက်မှုတွေကိုရှော့ချခြင်းနေပြီးအစ္စရေးနဲ့ဟာမတ်စ်နှစ်ပတ်စလုံးကလည်းဒီလိုလှုပ်ဆောင်တာတွေကိုရပ်တန့်ကြရမယ်လို့ဆိုပါတယ်။အာဖဂန်ပြည်ပကအဆုံးသက်ရေးတန်တမာရေးအားထုတ်မှုတရက်အနေနဲ့တရုတ်နိုင်ငံဟာကူညီဖို့အစဉ်သင့်ဖြစ်နေပြီလို့ပြောဆိုလိုက်ပါတယ်တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးကအာဖဂန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ဟာနစ်အက်မန်အမျိုးသားလုံခြုံရေးအကြံပေးအဗ်ဒူလာမိုဟစ်တို့နဲ့ညီညာရေးအလားအလာတွေကိုတယ်လီဖုန်းနဲ့ဆွေးနွေးခဲ့ကြပါတယ်တရုတ်နိုင်ငံအနေနဲ့အမေရိကန်နဲ့နေတိုတဖွဲ့ဝင်တွေအာဖဂန်နိုင်ငံကထွက်ခွာခြင်းကနေပေါ်ပေါက်လာနိုင်တဲ့ဗျံမတအခြေအနေပေါ်မှာစိုးရိမ်မှုတိုးနေတာလည်းဖြစ်ပါတယ်ဒီနိုင်ငံအတွက်ကြိုတင်သတ်မှတ်ချက်တွေပန်းနီးပေးဖို့အပါအဝင်အာဖဂန်မှာရှိနေတဲ့အုပ်စုခွဲတွေအကြားညှိနှိုင်းမှုတွေလှုပ်ဆောင်ပေးဖို့တရုတ်နိုင်ငံဟာအစဉ်သင့်ဖြစ်နေပြီလို့ဝန်ကြီးကပြောဆိုတော်တာပါပြီးခဲ့တဲ့လကအမေရိကန်သမ္မတဂျိုးဘိုက်ဒန်ကအာဖဂန်ကထာဝရစစ်ပွဲတွေကိုအဆုံးသတ်ဖို့အချိန်ကျပြီလို့ပြောဆိုခဲ့ပြီးအာဖဂန်နစ္စတန်နိုင်ငံကအမေရိကန်လက်ချံတပ်ဖွဲ့ဝင် 2,500 ဝန်းကျင်ကိုစက်တင်ဘာလထဲမှာရုပ်သိမ်းပေးဖို့ကြေညာခဲ့ပါတယ်မေလကလေးကလည်းတပ်ဖွဲ့ဝင် 9,000 ကိုစတင်ရုပ်သိမ်းနေတာဖြစ်ပါတယ်အခုလိုတပ်ဖွဲ့ဝင်တွေရှော့ချနေမှုကနေအာဖဂန်အစိုးရတပ်ဖွဲ့တွေနဲ့တာလီဘန်သဘုံတို့အကြားတိုက်ခိုက်မှုတွေမြင့်တက်လာတာကိုလည်းတွေ့မြင်ကြရပါတယ်။အာဖဂန်ပြည်ပအဖွဲ့တွေကြားဓာတ်ရိုက်ငြိမ်းချမ်းရေးစကားပြောဆိုမှုတွေကိုပြီးခဲ့တဲ့နှစ်စက်တင်ဘာလကကာတာနိုင်ငံမှာပြုလုပ်ခဲ့ပြီးရလတ်အနေနဲ့အမေရိကန်တပ်ဖွဲ့ဝင်တွေရုပ်သိမ်းပေးဖို့ပြီးခဲ့တဲ့ဖေဖော်ဝါရီလတည်းတာလီဘန်အနေနဲ့စာချုပ်ချုပ်ဆိုနိုင်ခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကတော့တရုတ်နိုင်ငံရဲ့ဝန်ကြီးဝေါင်အနေနဲ့အမေရိကန်နိုင်ငံအပေါ်မှာဝေဖန်မှုတွေတိုးမြင့်လာခဲ့ပြီးတပ်ဖွဲ့ဝင်တွေရုပ်သိမ်းရေးအလင်းစလိုကတိုက်ကြရဲလို့ဆောင်ခြင်းကြောင့်ငြိမ်းချမ်းရေးကိုထိခိုက်စေသလိုဒေသတွင်တည်ငြိမ်မှုကိုလည်းဆိုးကျိုးသက်ရောက်စေတယ်လို့ဆိုပါရယ်အကျဉ်ပြတ်ချဆမှုတွေနဲ့ပတ်သက်ပြီးပြင်းပြင်းထန်ထန်ဝေဖန်တဲ့ဘင်္ဂလားဒေ့ရှ်အမျိုးသမီးသတင်းသမားတူကိုတည်တံထိချမှတ်နိုင်တဲ့ကိုလိုနီခေတ်အစိုးရလှုပ်ဝက်ချက်အဥပဒေချိုးဖောက်မှုနဲ့အရေးယူလိုက်တယ်လို့ပြီးခဲ့တဲ့အင်္ဂါနေ့ကဘင်္ဂလားဒေ့ရှ်အရာရှိတွေကပြောပါရယ်ပရိုတိုအလိုသတင်းစာရဲ့အကြီးအကဲသတင်းတော်တူဖြစ်တဲ့ရိုဇီနာအစ္စလမ်ဟာအစိုးရယုံတစ်ခုမှအရာရှိကိုစောင့်ဆိုင်နေစဉ်ကိုရိုနာဗိုင်းရပ်စ်ဝေယူဖို့အစိုးရအပေးအယူနဲ့ပတ်သက်တဲ့အထောက်အထားတွေကိုသူမရဲ့လက်ကင်ဖုန်းနဲ့ဓာတ်ပုံရိုက်ယူခဲ့တဲ့ဆိုပြီးဆွတ်ဆဲထားတာဖြစ်တယ်လို့ AP သတင်းတက်ကဆိုပါရယ်အစ္စလမ်ဟာကျမ်းမာရေးဝန်ကြီးဌာနနဲ့တခြားဝန်ကြီးဌာနတွေရဲ့လက်ပေးလက်ယူမှုတွေအကြောင်းကိုသတင်းရေးသားပေးပို့တဲ့နေရာမှာတင်ရှားသူတူဖြစ်ပြီးတော့သူမရဲ့သတင်းတွေတော်တော်များဟာကိုရိုနာကပ်ဗေကာလအတွင်းအစိုးရအထောက်ကူပစ္စည်းဝယ်ယူရေးဒေါ်လာတန်ပေါင်းများစွာသုံးဖို့ဆွဲဆောင်နေတဲ့အကြောင်းရေးသားရတာမှုလူစိတ်ဝင်စားမှုခံရတာလည်းဖြစ်ပါရယ်သူမကိုကျောင်းမရေးဝင်ထနာရဲ့ရုံးခန်းတစ်ခုထဲမှာ9နိုင်ထက်မနည်းဖမ်းဆီးထားကြရလို့သူမရဲ့အမဖြစ်သူစပီနာပါဗင်ကပြောပါရယ်သူမကိုဖမ်းဆီးထားစဉ်တွင်စစ်ပန်းရအောင်ကိုပိုင်းရပါချင်းချောက်ထိပါကြရလို့လည်းသူမမိသားစုကပြောပါရယ်အစ္စလမ်ကိုရဲလက်ကိုလွှဲပေးခဲ့ပြီးရာဇသက်ကြီးနဲ့အစိုးရလျှို့ဝှက်ချက်ဥပဒေအရခိုးမှုနဲ့အကဲဆက်တဲ့အစိုးရအထောက်အထားတွေကိုဂျပန်ရဲ့ယူမှုဆွဲချက်တွေကိုရင်ဆိုင်နေရတယ်လို့ဒါကာမြို့တော်ရဲ့ဒုတိယရဲမင်းကြီးဟာရွန် or resic ကပြောပါရယ်ဒီအမှုတွေဟာတေတံအထိအပြစ်ပေးလို့ရတယ်လို့နယူးယောက်ခြေဆိုင်သတင်းတော်များကကွယ်ဆော့ရှော့ရေးအဖွဲ့ CPJ ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံကသတင်းသမားအုပ်စုတွေနဲ့ CPJ ကတော့သူမရဲ့လွတ်မြောက်ရေးအတွက်တောင်းဆိုထားပြီးနယူးယောက်ခြေဆိုင်လူခွင့်ရေးလေးလာဆော့ကြည့်ရေးအဖွဲ့ Human Rights Watch အဖွဲ့ကလည်းဘင်္ဂလားဒေ့ရှ်သတင်းသမားတွေဟာမတရားဖမ်းဆီးချုံနောက်မှုနှိပ်စက်ခံရမှုနဲ့ Digital လုံခြုံရေးဥပဒေတွေနဲ့ချိန်ချောက်နှောက်ယှက်တာခံနေရတယ်လို့ဒီလအစောပိုင်းကပြောဆိုလာပါတယ်ပြင်းထန်တဲ့ကိုဗစ်ကပ်ဗေးဒုတိယလိုင်းကြောင့်ကျန်းမာရေးဆော့ရှော့မှုအကျက်တဲဖြစ်နေတဲ့အိန္ဒိယနိုင်ငံမှာတော့အခုဆိုရင်ကပ်ဘေးကမြို့ကြီးတွေကနေမြို့ငယ်ရွာငယ်တွေထိရိုက်ခတ်လို့နေပါပြီနိုင်ငံလူဦးရေ၃ပုံ၂ပုံနေထိုင်ကြတဲ့ကျေးလက်ဒေသတွေမှာကိုဗစ်ရောဂါပြန့်နှံ့မှုကိုစိန်ခေါ်မှုတစ်တည်းအဖြစ်အကြီးအကျယ်တုံ့ပြန်တိုက်ခိုက်နေကြရတယ်လို့ကျန်းမာရေးအရာရှိတွေကပြောပါတယ်ကျန်းမာရေးဆိုင်ရာအဆောက်အဦတွေမလုံလောက်တော့တာကြောင့်အိမ်ပြင်မှာပဲလူနာတွေကိုကူးသနေရတယ်လို့ဆိုပါတယ်ဒါအပြင်ပုတ်ကလေးကဆေးရုံသို့မဟုတ်ဆေးကန်းတွေမှာလည်းဆေးညှို့လောက်ပဲပေးတာမို့လူနာရီယာကူယာကေယာမဲနေရလို့ဆိုပါရယ်ဝန်ကြီးချုပ်နာရင်ဒရာမိုဒီကတော့အခုလိုသတိပေးပါရယ် အခုကမှတော့ကူးစက်မှုတွေဟာကျေးလက်တော်ရရစီကိုအလင်းမြန်ရောက်ရှိလာနေပြီးတိုင်းပြည်ရဲ့အစိုးရအဖွဲ့တွေအားလုံးဒါကိုစူးစမ်းရက်တက်မှုလှုပ်ဆောင်နေကြပါတယ်။ကျေးလက်ပြည်သူတွေရဲ့သတိရှိမှုနဲ့ပူးပေါင်းဆောင်ရွက်မှုတွေဟာရောဂါထိန်းချုပ်ရေးအတွက်အရေးကြီးပါတယ်။မပြည့်စုံတဲ့ကျန်းမာရေးအဆောက်အဦတွေအတွက်အစိုးရအနေနဲ့ဆေးရုံကုင်နဲ့အောက်ဆီဂျင်အထောက်ပံ့တွေကိုတိုးမြှင့်ပေးသွားမှာဖြစ်ပေမဲ့လည်းလူတလောက်ဖြစ်ပြီးနိုင်မလားဆိုတာကတော့စိန်ခေါ်ချက်ဖြစ်နေပါတယ်။ကျန်းမာရေးကျွမ်းကျင်သူတွေကတော့တိုင်းပြည်လူဦးရေ၃ပုံ၂ပုံနေထိုင်ကြတဲ့ကျေးလက်ဒေသတွေမှာကာကွယ်ဆေးထိုးပေးနှုံနှီးကွေးတာဟာအိန္ဒိယနိုင်ငံအနေနဲ့ကိုဗစ်ဒုတိယလိုင်းကိုတုတ်ပြန်ရမှာအခက်အခဲဖြစ်ကြရတယ်လို့ဆိုပါတယ
်။မတ်တင်ကြီးထိုင်းနဲ့ကိုအောင်မြတ်သူပါရှင်ဗုဒ္ဓဘုနေ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။အခုတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်ကိုနားဆင်ရမှာပါ။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ဆွေးနွေးပွဲတက်ရောက်ဖို့သူတို့ဆုံးဖြတ်တာဟာနိုင်ငံရေးပါတီအနေနဲ့မှန်ကန်တဲ့လုပ်ရဖြစ်တယ်လို့88မျိုးဆက်တွေနဲ့ဖွဲ့စည်းထားတဲ့ပြည်သူပါတီဥက္ကဋ္ဌဦးကိုကိုကြီးက VOE ကိုပြောပါတယ်။တစ်ဖက်မှာလည်းဒါနဲ့ပတ်သက်လို့ဝေဖန်ကန့်ကွက်မှုတွေရှိနေတာပါ။တည်င်းထုံလင်းချက်မတိုင်ခင်မှာဆက်သွယ်မေးမြန်းထားတာကိုနားဆင်ပါရှင
်။မင်္ဂလာပါဥက္ကိုကြီးရှင
်။ဟုတ်ကဲ့ပါမင်္ဂလာပါ။
မေလ27ရက်နေ့မှာလုံးမဲ့ဒီတီထောင်စုရွေးကောက်ပွဲကော်မရှင်နဲ့ဒီနိုင်ငံရေးပါတီတွေတွေ့ဆုံပွဲမှာဥက္ကိုကြီးတို့ရဲ့ပြည်သူပါတီကနေပြီးတော့တက်ရောက်မှုရှိမှရှိပါတော့တည်ပြစေရှင
်ဟုတ်ကဲ့ပါအဲကျွန်တော်တို့ဒါ18ရက်နေ့မှာနောက်ဆုံးထားပြီးတော့အကြောင်းပြန်ဖို့ကျွန်တော်တို့ရှိကိုဆက်တွေ့လာပါတယ်အဲအကြောင်းမလို့ကျွန်တော်တို့18ရက်နေ့မှာဒီဘိုးလုံးမှုဆောင်ကော်မတီအစည်းအဝေးကျင်းပပြီးတော့ကျွန်တော်တို့အားလုံးရဲ့သဘောထားကိုရယူပြီးတော့ဆုံးဖြတ်တဲ့အခါမှာကျွန်တော်တို့အစည်းအဝေးတက်ရောက်မယ်လို့ကျွန်တော်တို့ဆုံးဖြတ်ခဲ့ပါတယ်
ဒီပါတီတွေမှာဥက္ကိုကြီးတို့ဒီဆုံးဖြတ်ချက်ပေါ့နော်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ဆွေးနွေးပွဲကိုတည်ရောက်ဖို့ရှိမရှိဆိုတဲ့ဒီသဘောထားနဲ့ပတ်သက်ပြီးတော့လေဟိုပါတီတွင်းမှာဟိုဆွေးနွေးတဲ့နေရာမှာရောပါတီတွင်းသဘောထားရောဘယ်လိုရှိလဲရှင
်အဓိကကတော့ကျွန်တော်တို့အများစုကတက်ဖို့တက်တင်နေဆိုတာကိုဟိုသဘောတူဆုံးဖြတ်ကြတာဖြစ်ပါတယ်ဟိုသဘောမတူတဲ့လူတွေလည်းရှိပါတယ်ကျွန်တော်တို့ကလည်းအဖွဲ့အစည်းတစ်ခုမှာကိုယ်သဘောထားကိုကိုပြီးတယ်အများသဘောထားနဲ့ဆုံးဖြတ်ပြီးတဲ့အချိန်မှာတော့ကိုယ့်ရဲ့သဘောထားကိုမှတ်တမ်းဖြစ်နေကျွန်တော်တို့ရယူထားတယ်ပြီးတော့အားလုံးရဲ့ဆုံးဖြတ်ချက်ကိုဆက်လက်ပြီးအကောင့်ထဲပို့တယ်ပေါ့နော
်အဲ့တော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့ဆွေးနွေးပွဲကိုတက်ရောက်ဖို့ဘာကြောင့်ဆုံးဖြတ်လိုက်တာလဲရှင်
ဆိုတော့အခုကတော့ကျွန်တော်တို့ဟို88ဖြတ်တန်းခဲ့တဲ့ရဲဘော်တွေအများစုပါကျွန်တော်တို့ပြည်သူပါတီကအဲ့တော့88တုံးကလည်းပဲဒါကျွန်တော်တို့နီလန်းအသီးသီးနဲ့ဒီမိုကရေစီပန်းတိုင်ကိုရောက်အောင်တွားခဲ့ကြတယ်ကျွန်တော်တို့ကိုယ်တိုင်လည်းပြောရရင်တော့လက်နက်ကင်တော်လန်ရေးအတွက်ကိုကျွန်တော်တို့လည်းအဲ့ချိန်တုန်းကကြိုးစားခဲ့ကြတာရှိတယ်ကျွန်တော်တို့ရဲဘော်တွေဆိုလည်းကလက်နက်ကင်မှုအတွက်တောခုပြီးတော့နီလန်းကိုရွေးချယ်ခဲ့တာရှိတယ်ဟာတစ်ဖက်ကလည်းဟိုမြေပေါ်မှာနေတဲ့ဝက်တပြည့်မြောက်ဆူချမှုပုံစံမျိုးနဲ့ကျောင်းသားတမကတွေတောက်ဦးတွေချင်းနဲ့ဆက်လုပ်ချတာရှိတယ်နိုင်ငံရေးပါတီတွေဆိုလည်းဟိုအဲ့ဒီတုန်းကအခြေအနေဆိုချင်ရင်ကျွန်တော်တို့လူ3,000လောက်ဟိုတည်ကြည်ခဲ့တယ်လို့တောင်မှကျွန်တော်တို့ပြောကြပါတယ်အဲ့ဒီလိုအခြေအနေမျိုးမှာစစ်တပ်ကအာဏာသိမ်းပြီးရပိုင်းတော်တွင်မှာပဲစက်တင်ဘာ18အာဏာသိမ်းနဲ့တိမ့်ပြီးတာနဲ့နိုင်ငံရေးပါတီတွေမှတ်ပုံတင်ကြတယ်သို့တော့အားလုံးကကိုယ့်ရဲ့တူညီတဲ့ဟိုရည်မှန်းချက်တစ်ခုကိုမတူညီတဲ့နီလန်းတွေနဲ့အတီးတီးစူးစမ်းခဲ့ကြတဲ့ဟာကျွန်တော်တို့အခုအချိန်ကြီးကျွန်တော်တို့ရောက်လာခဲ့ကြတယ်ပေါ့နော်အခုအချိန်ကြီးပါကတော့ဒီလိုပဲမတူညီတဲ့နီလန်းအတီးတီးနဲ့ကိုယ့်ရဲ့နိုင်ငံရေးချက်တီချက်ကိုတော့ပါတီဆိုလဲပါတီတစ်ခုပုံစံနဲ့ဟာလာအခြားလက်နက်ကိုင်နီလန်းဟိုယုံကြည်တဲ့သူတွေကလည်းလက်နက်ကင်နီလန်းနဲ့ကျွန်တော်တို့ကဟာဘယ်သူမှန်နေပါတယ်ဆိုတာတက်ကူကျွန်တော်တို့ကတော့ဟိုအကြမ်းမဖက်နိုင်ငံရေးနီလန်းကိုယုံကြည်တဲ့သူတွေကဒီယုံကြည်ချက်နဲ့ဒီမိုကရေစီတန်းတိုင်ဖက်ဒရယ်ပြည်ထောင်စုတခြားရေးတန်းတိုင်ကိုကျွန်တော်တို့ဆက်သွားကြတာဟာတောင်းတဲ့တော့ဘာမှဟိုသဘောထားစိတ်ဝမ်းကွဲစရာမလိုဘူးလို့ကျွန်တော်တို့အဲ့လိုမြင်ပါတယ်
အဲ့တော့အခုဒီလက်ရှိဆက်ရနာတိမ့်ပြီးတော့အချမ်းဖက်ဟိုဖိနှိပ်နေတဲ့ဒီစစ်ကောင်စီအပေါ်ကြတော့ဥက္ကုကကြီးတို့ကဘယ်လိုသဘောထားရှိလဲရှင
်ဟိုကျွန်တော်တို့ကအချမ်းဖက်မှုကိုကျွန်တော်တို့ကဆန့်ကျင်တယ်အဲ့တော့စကြတဲ့ကလည်းကျွန်တော်တို့ကဆင်းအာနာတိမ့်မှုကိုကျွန်တော်တို့ဟိုကန့်ကွက်တယ်ဆိုတာကိုကျွန်တော်တို့ပြောခဲ့တယ်ပြီးတော့လည်းအချမ်းမဖက်ငြင်းညာစွာဆန္ဒပြတာတွေကိုထောက်ခံတယ်အားပေးတယ်ဆိုတာလည်းကျွန်တော်တို့ပြောခဲ့တယ်အခုချိန်ထိလည်းဆန္ဒပြမှုကြောင့်ဖမ်းဆီးထိန်းသိမ်းခံရတဲ့လူသားစုတွေနော်ဖန်စီကံရတဲ့ဒီဒီနဲ့ပတ်သက်လို့ဥပဒေဆိုင်ရာ၆ကူပေးတာတွေအကူအညီပေးတာတွေကိုကျွန်တော်တို့ဆက်ပြီးတော့ဆောင်ရွက်နေပါတယ်အဲ့တော့တစ်ဖက်ကလည်းပါတီတရအနေနဲ့ဟာဟလာကိုပါတီရဲ့သဘောထားပြောကြရရှိတဲ့ဟာတွေကိုကျွန်တော်တို့ကဒါကော်မရှင်နဲ့တွေ့ရင်လည်းကော်မရှင်မပြောကြရရှိတာတွေပြောမယ်ဟလာကျွန်တော်လိုအပ်တဲ့ နိုင်ငံရေးကောင်စုမှုတွေဟိုတင်ပြမှုတွေဆွေးနွေးမှုတွေကိုကျွန်တော်တို့ကဆက်ပြီးတော့ဆောင်ရွက်သွားမှာပါ
ဒီစစ်တပ်ကသူတို့အထူးသဖြင့်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကသူအာဏာသိမ်းတဲ့ချိန်တုန်းကပြောတော့ကဒီမဲလိန်နဲ့ကိစ္စပေါ့နော်2020နိုဝင်ဘာရွေးကောက်ပွဲကမဲလိန်ခံခဲ့ရတယ်ဆိုတဲ့ပေါ်မှာသူတို့ကဒါအာဏာသိမ်းရတယ်ဆိုတဲ့အကြောင်းကိုအဓိကပြထားတော့အဲ့ဒီစစ်တပ်ပြောတဲ့ဒီမဲဆယ်တန်းလောက်လိန်ခံရတယ်ဆိုတဲ့ဒီရွေးကောက်ပွဲမှာမဲလိန်ခံရတယ်မဲမတမာမှုတွေရှိတယ်ဆိုတဲ့သူတို့ရဲ့ပြောဆိုချက်အပေါ်မှာဥက္ကူကြီးနေနဲ့လက်ခံလာရှင်
အဲ့ဒါကတော့ဒါကတော့လက်ရှိတာစစ်ကောင်စီဘက်ကပြောဆိုချက်ပေါ့နော်ဟိုမြေပြင်မှာတော့ဒီမဲချင်းကွာဟမှုတွေဟလာဒါကိုချုံရင်းကအနေနဲ့ပြည်ရှိတယ်ဆိုတာကတော့ကျွန်တော်တို့ရွေးကောက်ပွဲအဆက်ဆက်မှာဒါရရှိပါတယ်ဟိုအရင်ရင်ရွေးကောက်ပွဲတွေမှာလည်းဒီပြဿနာရရှိပါတယ်အဲ့တော့အဓိကကဒီကောက်ပွဲအငင်းပွားမှုဆိုတာကဥပဒေကြောင်းအရဖြည့်ရှင်းတာရယ်နိုင်ငံမီးမီးအရဖြည့်ဆုံးဆွေးနွေးဖြည့်ရှင်းတာရယ်အဲ့တော့မျိုးတွေကိုကျွန်တော်တို့ကအဓိကဆောင်ရွက်နိုင်တဲ့ရန်ရရာစနစ်ပေါ့နော်အဲ့လိုမျိုးရှိဖို့လိုတယ်မဟုတ်ရင်ကျွန်တော်တို့ကအရက်ဖြစ်တဲ့ဆက်ဆံရေးပြည့်ရင်းလာတာနေပြီးတော့ကျွန်တော်တို့ကဟိုစစ်တပ်ကနေပြီးတော့ဟိုနိုင်ငံရေးမှာရှင်းလဲတာသွားမှုရဲ့ကိစ္စဟာတောက်လျှောက်ကူးချိန်ချင်းကျွန်တော်တို့ဒီပြဿနာတွေကိုဂျုံနေရတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကနိုင်ငံရေးနည်းလမ်းနဲ့သွားဖို့ရွေးချယ်ထားတဲ့သူတွေလည်းရှိနိုင်တယ်လို့ဟလာဟိုရှားတဲ့နည်းနဲ့ပြန်ပြီးတော့ဆန့်ကျင်တဲ့ဒေါ်လာနဲ့ဆိုတဲ့သူတွေလည်းရှိနိုင်တယ်ဒါကတဦးချင်းရဲ့ရွေးချယ်မှုလို့လည်းကျွန်တော်မြင်ပါ
အဓိကတစ်ဖက်မှာထောက်ပြနေကြတဲ့အဲသူတွေကြတော့ဒီရွေးကောက်ပွဲကော်မရှင်ကအာဏာသိမ်းထားပြီးတော့အရက်သားအစိုးရကိုဖမ်းဆီးထားတဲ့စစ်ကောင်စီကဖွဲ့စည်းထားတဲ့ဒီပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကပေါ့နော်ပြုလုပ်မဲ့ဒီဆွေးနွေးပွဲကိုဟိုတက်ရောက်တာဘာမှအကျိုးရှိမှာမဟုတ်ပေါ့နော်ဒီနေ့အဖြစ်လဲစစ်ကောင်စီကိုပို့ပြီးတော့ဟိုထောက်ခံရရောက်တယ်ဆိုတာမျိုးဝေဖန်ကန့်ကွက်တာလည်းရှိရဆိုတော့ဥက္ကူကြီးတို့ကရွေးကောက်ပွဲကော်မရှင်နဲ့ဆွေးနွေးပွဲကိုတက်ရောက်ခြင်းအပြင်စစ်ကောင်စီနဲ့ပူးပေါင်းတယ်ဆိုတဲ့အမြင်တွေပေါ့နော်အဲ့ဒီပေါ်မှာဘယ်လိုမြင်လဲရှင
်ကျွန်တော်တို့ကဒါတမိုင်းအရပြောရလို့ရှိရင်ဟလာ88မှာတော့ဒီလူ3000လောက်ပေထားတဲ့စစ်အစိုးရကလုတ်ပြီးတဲ့ကော်မရှင်ပါပဲပါတီတွေအလုံးမှတ်ပုံတင်ပြီးတော့ဒီအခြေအနေအထိကျွန်တော်တို့ရောက်လာခဲ့ကြတာအဲ့တော့သို့တော့ကျွန်တော်တို့ကဟိုရွေးချယ်မှုနည်းလမ်းတွေကိုဘယ်ဟာမှန်တယ်မှားတယ်ဆိုတာတော့ကိုဒီမိုကရေစီကိုယုံကြည်တဲ့သူတွေကကိုယုံကြည်တဲ့ဟာကိုကိုယုံကြည်တဲ့နည်းလမ်းနဲ့ဒီဇိုင်းမမှဆောင်ရွက်ဖို့ပဲလိုတယ်။အဲ့တော့ကျွန်တော်တို့ကဒီချိန်မှာအမှန်အမှားညင်းရမယ်ထင်ချာမဟုတ်ဘူး။ဒါဒီတဲ့ပုံပြီးတော့တမိုင်းရပြောရရင်ဂျပန်ဒေါ်လာရေးတုန်းကဟာလာအဓိပတိဖြစ်တဲ့ဒေါက်တာဘွားမော်ဟာလာနိုင်ငံသားကြီးဝန်ကြီးဖြစ်တဲ့တာဝန်ယူတဲ့ဦးနုတို့ဟာဂျပန်ဒေါ်လာရေးကိုရွှေ့ဝယ်ပြီးတော့အားပေးခဲ့တယ်။ဟိုဖန်ခံရတဲ့သူတွေကိုကူညီတာတွေကယ်ထုတ်တာတွေပံ့ပိုးတာတွေအများကြီးလုပ်ခဲ့တယ်။အဲ့ဒါသူတို့ဒီအချင်းချင်းကြားထဲမှာလည်းအခုလူမျိုးတောင်းတဲ့တရားကိုတခါတည်းဟိုတိုက်ခိုက်ပုတ်ခတ်ဆိုတာမျိုးတွေမဖြစ်ခဲ့ဘူး။ဒါကြောင့်လည်းကျွန်တော်တို့လွတ်လပ်ရေးဟိုရခဲ့တယ်ဂျပန်ဒေါ်လာကြီးကျွန်တော်တို့အောင်မြင်ခဲ့တယ်အဆအပြေဖြစ်ဒီတမိုင်းတွေကိုမှန်မှန်ကန်ကန်ပြန်ပြီးသုံးသပ်ဖို့လိုတယ်လို့မြင်ပါတယ်။
ဥက္ကူကြီးဆွဆွပြောသွားတယ်လို့ပေါ့နော်ဒီမိုကရေစီကိုပြန်ပြီးတိဆောက်တဲ့နေရာမှာအခုနီလန်းပေါင်းစုံနဲ့တွားဖို့ရှိတယ်ပေါ့နော်နီလန်းပေါင်းစုံရှိနေတယ်အဲ့တော့ဥက္ကူကြီးတို့ရွေးချယ်တဲ့နီလန်းပေါ့လေဆိုတော့အခုရွေးကောက်ပွဲကော်မရှင်နဲ့တက်ရောက်ပြီးတော့ဆွေးနွေးခြင်းအပြင်တော့ဘလို့အကျိုးရလက်တည်ရဖို့ရှိလဲရှင
်ဟုတ်အခုကရွေးကောက်ပွဲကော်မရှင်ဆိုတာကတကယ်အရေးကြီးတဲ့နိုင်ငံရေးမူဝါဒပိုင်းဆိုင်ရာတွေကိုအဆုံးဖြတ်ပေးနိုင်တဲ့ဖြည့်ရှင်းနိုင်တဲ့အဖွဲ့အစည်းမဟုတ်ပါဘူးသူကပါတီတွေနဲ့ဆက်ဆံရေးရယ်ဟာလာဒီနိုင်ငံရေးပါတီများနဲ့ပတ်သက်တဲ့ကိစ္စရွေးကောက်ပွဲနဲ့ပတ်သက်တဲ့ကိစ္စတွေကိုဆက်ဆံတာဟိုတတ်တတာဖြစ်ပါတယ်ဆိုတော့ကျွန်တော်ကနိုင်ငံရေးအရကျွန်တော်တို့ဟလာဟိုအနာဂတ်အတွက်ကိုဒီမိုကရေစီဆိုင်ရာဖက်ဒရယ်ဆိုင်ရာကိစ္စတွေဟာဒီရွေးကောက်ပွဲကော်မရှင်တတ်တဲ့နဲ့ကျွန်တော်တို့ဆွေးနွေးလို့မရဘူးရွေးကောက်ပွဲကော်မရှင်နဲ့ဆွေးနွေးတာကနိုင်ငံရေးကျွန်တော်တို့ရွေးကောက်ပွဲစနစ်ဒီလက်ရှိအခြေအနေဒီဒါတော့ရွေးကောက်ပွဲကော်မရှင်ရဲ့အခန်းကဏ္ဍဒီကောက်ပွဲကော်မရှင်ဖွဲ့စည်းမှုနဲ့လွတ်လပ်စွာတည်ရှိမှုခိစားတွေအဲ့ဒါမျိုးတွေကိုပဲကျွန်တော်တို့ကအဓိကပြောလို့ရမယ်။ဟိုနိုင်ငံရေးပြဿနာကကော်မရှင်နဲ့ကျွန်တော်တို့ပြောလို့မရပါဘူ
း။ဒီလိုအခုလိုအချိန်ကာလပေါ့နော်လူထုအားလုံးကလည်းစစ်ကောင်စီပေါ့လူထုအားလုံးကလည်းလုံးဝမထောက်ခံတဲ့အချိန်တွေပေါ့လေသူတို့အခုချိန်ထိ CDM လှုပ်ရှားမှုတွေလည်းရှိနေတယ်စစ်ကောင်စီရဲ့အနေထားလည်းနိုင်ငံမှာအခုထက်တိလည်းအကြမ်းဖက်မှုတွေရှိနေတဲ့အခါကျတော့ဥက္ကူကြီးတို့သွားမဲ့အဲ့ဒီနီလန်းနေပေါ့နော်အဲ့ဒါတွေကရောဘာတွေလဲရှင်
။အဓိကကအစည်းအဝေးတက်တာအဆင်မပြေရှိသေးတယ်ဒီလေခါကြရင်ကျွန်တော်တို့နိုင်ငံရေးသဘောထားရက်တီချက်တွေဘယ်လိုရက်တီမယ်ဘယ်လိုပြောမယ်ဆိုတဲ့ကိစ္စတွေကကျွန်တော်တို့ဆက်ပြီးတော့ဂိုင်ကြိုရမှာဖြစ်ပါတယ်ဆက်ပြီးဆောင်ရွက်ရမှာဖြစ်ပါတယ်အဲတော့ဟိုကျွန်တော်တို့ဒါကြောင့်မလို့ကျွန်တော်တို့ရှင်းပြချက်ကိုကျွန်တော်ပြောနေရဆိုတာကရှင်းလေးလုံးတုံးကကျွန်တော်တို့ကိုယ်တိုင်လည်းဟလာအာဏာသိမ်းပြီးတာနဲ့အဖမ်းခံရတဲ့အချိန်မှာပါတီထောင်တဲ့လူကထောင်နေပြောကြဆိုဆိုလို့ရှိရင်ဟာကျွန်တော်တို့ဒီဖမ်းခံနေရတဲ့ထောင်တဲ့ကြောင့်နေတဲ့အချိန်မှာပါတီထောင်ရသလားဟလာရွေးကောက်ပွဲဝင်ရသလားဆိုတာမျိုးကျွန်တော်တို့စိတ်ထဲမှာမဖြစ်ခဲ့ဘူးဟောသူတို့နိုင်ငံရေးနည်းလမ်းနဲ့သူတို့ရွေးချယ်မှုက လာဟိုပန်းနိုင်တူရင်တော့စုံရမှာပဲဆိုပြီးတော့ကျွန်တော်တို့အားလုံးဒီလိုနဲ့ပဲကဘောရာကြီးကြီးနဲ့ဆောင်ရွက်ခဲ့ကြတာအခုကြမှာနီလန်တစ်ခုတည်းဒီတစ်ခုတည်းသာမှန်တယ်ဒီတစ်ခုတည်းပဲလုပ်ရမယ်ချန်တဲ့ဟာတွေမလုပ်ရဘူးဆိုတာမျိုးပါတော့ဒါကျွန်တော်တို့လုပ်ပေါ်ကံတဲ့ပြည်အချင်းချင်းကြားထဲမှာကဘောရာကွဲလွဲတာဟာပြဿနာမဟုတ်ပြင်မဲ့လူစိတ်ဝမ်းကွဲဖို့တော့မသင့်ဘူးကျွန်တော်တို့ဟလာမှန်မှန်ကန်ကန်သုံးသပ်ပြီးတော့ဟိုဘလိုမျိုးကြောင်းတဲ့တယောက်ဟလာဟိုဆောင်ရွက်နိုင်မလဲဆိုတာမျိုးကိုပဲစဉ်းစားတဲ့နယ်လို့ကျွန်တော်တို့မြင်ပါတယ်အခုကဟိုအရန်ဟိုဟိုကျွန်တော်တို့ကိုယ်တိုင်လည်းစိတ်မကောင်းပါဘူးကျွန်တော်တို့ကဒီလောက်ဟိုအောက်မှာလက်လွတ်စပယ်ဖြစ်တဲ့ကိစ္စမျိုးတွေဒါတွေဟာကျွန်တော်တို့နိုင်ငံရေးပါတီတွေအနေနဲ့ဆိုရင်လည်းပြောဖို့ပြောရမှာပါတော့ဒီဖန်ကြီးခံရတဲ့ကိစ္စတွေအောက်မှာလက်လွတ်စပယ်လုပ်တဲ့ကိစ္စမျိုးတွေနဲ့ပတ်သက်ရင်ပြောရမယ်အော်တစ်ခါကလည်းပဲကျွန်တော်တို့ပုံပြောင်းလာတာကကျွန်တော်တို့ကိုယ်တုန်းကဟိုအကျမ်းမဖက်ဆန္ဒပြမှုတွေအခြေအနေရနေပြီးတော့အခုကျတော့ဟိုဖြစ်လာတဲ့အခြေအနေတွေကလည်းအရင်နဲ့မတူတာတွေတော့ကျွန်တော်တို့အများကြီးဖြစ်လာတာ
ဒါကတော့ပြည်သူပါတီဥက္ကဋ္ဌဥကုကုကြီးဖြစ်ပါတယ်အခုလို VOE မြန်မာပိုင်းကိုအချိန်ပေးပြီးတော့ပြောကြားပေးတဲ့အတွက်ဥကုကုကြီးကိုကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်ခင
်ဗျ VOE မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှုVOA Mobile App အသစ်ကို smartphone တွေမှာ download ယူနိုင်ပါပြီ Android phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ခုတော့သတင်းပေးပို့ချက်တွေကိုနားဆင်ရမှာပါ။ချင်းပြည်နယ်မင်းတပ်မြို့မှာစစ်တပ်နဲ့ဒေသခံကာကွယ်ရေး CDF အဖွဲ့ကြားတိုက်ပွဲတွေစပြီးဖြစ်ချိန်ကတည်းကရေပေးဝေရေးနေရာတွေမှာတပ်တွေနေရာယူထားတဲ့အတွက်ရေပေးဝေမှုအပိုင်းပြတ်တောက်နေပါတယ်။ဒါ့အပြင်လုံခြုံရေးအခြေအနေကြောင့်လည်းရေပိုက်လိုင်းတွေကိုအချိန်လိုက်ဖွင့်ပေးရတဲ့စီပင်ဝန်ထမ်းတွေဖွင့်မပေးနိုင်တာကြောင့်မင်းတပ်မြို့ထဲမှာရေပြက်လက်နေပါတယ်။ရန်ကုန်ကသတင်းပေးပို့ထားတာကိုကိုအောင်မြတ်သူကပြောပြမှာပါရှင်။
ချင်းပြည်နယ်မင်းတပ်မြို့ဒေသခံကာကွယ် CDF အဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားမေ15ရက်မှာအပြန်အလှန်တိုက်ပွဲတွေဖြစ်ခဲ့တာမှာစစ်တပ်ကလေကြောင်းဝါးနေပါအင်အားသုံးတိုက်ခိုက်တာကြောင့်မင်းတပ် CDF အဖွဲ့ဘက်ကနောက်ဆုတ်ပေးခဲ့ပါတယ်။အဲဒီနောက်စစ်တပ်ကမင်းတပ်မြို့တွေကရေပေးဝေတဲ့နေရာတွေမှာပါတက်ဆွဲလိုက်တဲ့အတွက်မင်းတပ်မြို့မှာတောက်သုံးရီပြတ်တောက်သွားခဲ့ပါတယ်။အဓိကကမင်းတပ်မြို့တွေကိုရေလိုက်ဝေပေးနေတဲ့စီမင်းဝန်ထမ်းတွေအနေနဲ့ရေပေးဝေရေးအဆောက်အဦတွေစီကိုလုံးလုံးရေးအခြေအနေကြောင့်မသွားနိုင်တော့တဲ့အတွက်ဖြစ်တယ်လို့ VOA မြန်မာပိုင်းကိုပြောပါတယ
်ကျွန်တော်တို့ကအဲ့လိုမျိုးတက်ဖို့ရှိကြရလေကျွန်တော်တို့ကတော့ဟိုဒီခေါ်ဟိုကျွန်တော်တို့အဲ့ရေဘူးတွေတမရောအပြင်ကိုထွက်လို့မရတော့အဲ့လိုမျိုးဟုတ်ကဲ့အကုန်လုံးကျဆင်းသွားကျွန်တော်တို့အကုန်လုံးစစ်ပီးရှောင်ဖြစ်သွားတာပါကိုရေဘူးတွေဒီကအကုန်လုံးထွက်ပြေးကုန်တာရုံပေါင်းဆောင်ရယ်အဲ့လိုမျိုးတိုင်ရင်းရယ်အဲ့လိုမျိုးကျွန်တော်တို့အကြည့်ကနေရတယ်ပေါ့နော်အဲ့လိုမျိုးကျွန်တော်တို့တွားလာမယ့်နေရာတွေအကုန်လုံးကျဆင်းထားတာအဲ့လိုမျိုးကျွန်တော်အပြင်ထွက်တဲ့နေရာမျိုးဖြစ်တာအဲ့လိုမျိုး
တချို့ရေပေးဝေးသမားတွေဟာမြို့ကန်တွေရေရရှိရေးအတွက်စူးစမ်းကြပေမဲ့လည်းစစ်တပ်ကပြစ်ခတ်နေတာကြောင့်မြို့နဲ့ဝေးရကိုထွက်ပြေးနေကြရတာပါမင်းတပ်မြို့တစ်မြို့လုံးကိုရေပေးဝေးတဲ့ရေကန်20ရှိပါတယ်ရေပေးဝေးရေကန်တွေစီကိုသွားတဲ့လမ်းတွေမှာစစ်တပ်ကတက်ဆွဲထားပြီးသွားလာကြသူတွေကိုပြစ်ခတ်နေတာကြောင့်ရေပေးဝေးရေဝန်ထမ်းတွေဟာတိုက်ပွဲဆက်ဖြစ်တဲ့နေ့ကလေးကဘေးလွတ်ရာကိုတင်းရှောင်နေကြရပါတယ်အခုလိုရေပေးဝေးမှုပြတ်တောက်နေတဲ့အတွက်ရက်ပိုင်းမှာကိုရေပြက်လက်တော့မယ်လို့မြို့ကန်တွေကပြောပါတယ်
ဒီမျိုးထဲမှာရေမလာတာတော့တို့တို့စစ်ပွဲစစ်ကြရ6ရက်9ရက်လောက်ကြရပါဘောနော်ဒီဟာတို့တို့ရေရတော့မလာတော့ဘူးအခုအိမ်မျိုးထဲမှာပိမိနေတဲ့အိမ်ထောင်စုတော့အများကြီးလည်းရှိတယ်တို့တွေဒီမှာလည်းလုံးဝရေမလာတော့ဘူးပြီးရင်တို့တို့ဒီတို့တို့နေတဲ့ရက်ကွက်ထဲမှာဆိုရင်ဘောနော်ဒီရေတွေဘောနော်ဒီဟိုဘာလဲစစ်ကတည်းကတို့တို့ဒီအပေါ်ရင်းဟွာမှာဆိုရင်ကုန်းကြီးတွေဘာတွေမှာဆိုအကုန်လုံးနေရယူထားတယ်အဲ့မှာတို့တကယ်လို့ဒီ line တိုင်းနေတဲ့ဝန်ထမ်းတွေတောင်မှအကုန်းပေါ်လုံးဝမတည်ရဘူးသိသမျှသူဘောနော်အဲ့လိုမျိုးပေါ်ဖြစ်နေရဆိုတော့ဖြစ်နေရဆိုတော့သူတို့အကုန်းပေါ်မှာတပီရေတည်းမတည်ရဘူးဘီလည်းမွေရတာကိုအဲ့လိုမျိုးတွေဖြစ်တဲ့ဆိုတော့ဒီမျိုးထဲကဒီဟိုရက်ွက်ထဲမှာရှိတဲ့အိမ်ကြီးမှာဆိုတော့လုံးဝခြေတွေကတက်တောက်သွားတယ်ခတ်ဖို့ဆိုရင်လည်းကျမတို့ကခတ်မယ်ဆိုရင်သိသမျှဆိုင်ကယ်တွေရောလူတွေရောအကုန်လုံးဖြစ်နေရဆိုတော့ကျမတို့ခြေတွေထွက်ခတ်ဖို့ဆိုတာလည်းလုံးဝအဆင်မပြေဘူးအဆင်မပြေဆိုတော့ကျမတို့ဒီရှိတဲ့ခြေတွေကိုပဲဘောနော်ပြာဝီတုံးနေရတယ်အခုလောလောဆယ်တော့ပြာဝီတုံးနေရပါတော့ပြီးရင်ဝယ်ဖို့ဆိုရတယ်လုံးဝအဆင်မပြေတော့လို့ကျမတို့ပေါ့နော်ဒီရှိတဲ့ရအခုကျမတို့အိမ်ဒီနာအိမ်ဆိုရင်ခုနကြီးမရှိတော့လို့သူက ီတိမ်ထဲမှာဟိုမှာအိမ်ထောင်စုပေါ့နော်သူကအုတ်အင်္ဂလိပ်ဖြစ်နေရပါတော့ဆိုအကုန်လုံးကလည်းဒီအုတ်အင်္ဂလိပ်ပဲသူကအာကိုတော့အဲ့အုတ်အင်္ဂလိပ်မှာအိမ်ထောင်စုခုနှစ်စုလောက်ရှိတယ်ဒီက၃မိတ်ကြီးကလုံးဝမရှိတော့လုံးဝမရှိတဲ့အချိန်ကျတော့သူတို့ဘလို့နီးနေကြည်ရနိုင်မလဲပေါ့နော်ဒီရေကော်မတီစီမှာပဲတော့ယူပြီးတော့အသေးခံပြီးတော့ဖတ်မှာလားအဲ့လိုမျိုးကြီးသူတို့ဆွေးနွေးနေကြတယ်ပေါ့နော်အဲ့လိုမျိုးဆိုတော့ဒီကရက်ကထဲမှာတော့တော်တော်ရေပြတ်တော့နေတယ်ပေါ့နော်အဲ့လိုမျိုးဖြစ်နေရလုံးဝပြတ်တော့သွားမယ်အနေထားကတော့တမလို့အိမ်နေမှာဆိုရင်ဥမာဟိုဘာလို့လုံးဝမထောက်ထားတဲ့အိမ်တွေလည်းရှိတယ်ဒီကန်ရှိတဲ့အိမ်ဆိုရင်နောက်ထပ်တရက်နှစ်ရက်ဆိုတော့လုံးဝပြတ်တော့သွားတော့မှာ
အခုလိုမင်းတပ်မျိုးတွေမှာရေပြက်လက်ရှားပါးနေချိန်မှာပဲနီးစက်ရတောတောင်တွေကိုထွက်ပြေးနေရသူတွေမှာလည်းဝမ်ပြက်ဝမ်ရှော်ယောဂါတွေစဖြစ်နေတယ်လို့ဒုက္ခသည်တူကပြောပါတယ
်ဟိုတယောက်နှစ်ယောက်ကတော့အဲ့လိုရှားတာနာတာရှိတာပြီးပြီးဝမ်ရှော်တာလည်းရှိတာမျိုးဟုတ်ပါတယ်ဟိုစားဆိုဆိုဆိုပါပါကြီးတော့မဖြစ်သေးဘူးဒါပေမဲ့ဟိုတယောက်ကနှစ်ယောက်ကအဲ့လိုဖြစ်လာပြီးလောလောဆယ်နီးစက်ရဆေးပြီးတော့သူတို့ကြီးတော့ကဟိုသာသွားတဲ့ဆေးပြီးဆေးပြီးအဲ့ဒါအနေနဲ့ကျွန်တော်တို့လောက်ဆယ်တော့ဟိုစတော့ဆီလို့ညီကြတယ်ဒီကစီဟိုလာနိုင်တဲ့အချိန်နဲ့ဟုတ်ကဲ့ရှိပါတယ်ဟိုတဲအခြားတော့မတည့်တာတွေနေပူထဲဆိုသွားတောင်းနေတဲ့ဟိုသွားပြီးတွေးရကြီးတောက်ဆက်ခါကြတော့လေဟိုကြီးကြီးတဲ့အဲ့ဒီဟိုမတောက်နိုင်ဘူးရေစင်းတွေတောက်ရတဲ့အနေထားမျိုးမှာဒါဒီဝမ်ဝမ်ဆွာချရနာလာတာတတ်ရှိလာမယ်ထမြားလာမယ်အချိန်နေရှိတယ်
မေလ19ရက်နေ့ကမင်းတပ်မျိုးတွေကအိမ်တွေပေါ်စစ်တပ်ကပစ်ခတ်လို့လဲဘဲမှာကြီးထိုင်ခဲ့တဲ့အသက်ဆယ်နှစ်အရွယ်ကလေးငယ်ဟာအခုမကွေးမျိုးဘက်ကိုစေကူသားဖို့သွားရောက်နေပါတယ်။မင်းတပ်မျိုးမှာဒီကနေ့အပြန်အလှန်တိုက်ပွဲတွေမရှိပေမဲ့စစ်တပ်ဘက်က6လံပစ်ခတ်တာတွေရှိတယ်လို့မျိုးကန်တွေကပြောပါတယ်။အခြားနယ်တွေဘက်ကနေမင်းတပ်မျိုးမှာလာရောက်အလုပ်လုပ်ကြနေသူတွေဟာမျိုးတွေမှာပိတ်မိနေတဲ့အတွက်မျိုးတာဝန်ရှိသူတွေနဲ့ညှိနှိုင်းပြီးကားမှအလံပြူထောင်ကမင်းတပ်မျိုးတွေကနေထွက်ခွာနေကြပါတယ်။
ကိုအောင်မြတ်သူပါရှင်တဆက်သေးပဲရခိုင်မြောက်ပိုင်းမှာလဲတောက်သုံးရေရှားပါနေတဲ့အခြေအနေကိုကြည့်ကြရအောင်ပါရခိုင်ပြည်နယ်မြောက်ပိုင်းမြို့နယ်တချို့ကကျေးရွာတွေအပြင်ကြောက်တော်မြို့နယ်တွင်းကညောင်ချောင်းပြည်ရင်းဒုက္ခသည်စခန်းမှာလဲတောက်သုံးရေရှားပါနေတယ်လို့စခန်းထောင်ဝင်ရှိသူတဦးက VOA ကိုပြောပါတယ်ရန်ကုန်ကလာတဲ့သတင်းကိုတော့ကိုခင်မောင်စိုးမင်းကပြောပြမှာပါရှင
်ရခိုင်ပြည်နယ်ကမြို့နယ်တော်တော်များများမှာနှစ်စဉ်နှစ်တိုင်းတွေရသည့်ရောက်ပြီဆိုရင်ရေရှားပါမှုပြဿနာတွေနဲ့ရင်ဆိုင်ကြရပါတယ်အခုဆိုရင်လည်းရာသီဥတုပူပြင်းလာတာနဲ့အမျှရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဥမင်းပြပုံနှကျွန်းစတဲ့မြို့နယ်တွေမှာရေရှားပါမှုတွေနဲ့ရင်ဆိုင်နေကြရပါတယ်။ကြောက်တော်မြို့နယ်အတွင်းကလူဦးရေ3000ကျော်လောက်ရှိတဲ့ညောင်ချောင်းဒုက္ခသည်စခန်းမှာဆိုရင်ပြီးခဲ့တဲ့ AB လကလေးကတောက်သုံးရေရှားပါသွားတာကြောင့်စခန်းတွင်းကသူတွေအခက်ကြုံနေရတယ်လို့စကန်တာဝန်ခံကိုခိုင်မျိုးအောင်ကပြောပါတယ်
။ပိုင်လိုင်းယူထားတာကျွန်တော်တို့ကြီးချောင်းကနေပြီးတော့အေးပိုင်လိုင်းကထွက်တဲ့ရေကိုပဲကျွန်တော်တို့တောက်ရည်ဖြစ်ယူနေကြတာပါပဲလုံလောင်းမှုကတော့မရှိပါဘူးပါပဲဆိုတော့တော်တော်လေးအခက်အခဲဖြစ်ကြတယ်အခုဆိုရင်ဟိုဟာရေတလုံးရဖို့အတွက်နေပူမှလေးထိုင်ပြီးတော့စောင့်ကြရတယ်အဲ့ဒီအချိန်မှာအဆင်မပြေဘူးလူတားများတယ်ဆိုရင်ညနေပိုင်းစောင့်ပြီးတော့ခဲ့ကြရတယ်ညနေပိုင်းအဆင်မပြေဆိုရင်ဟိုအခုနားပြောတယ်လို့ပေါ့ဒီညစစ်တနာကြီးလောက်ထူတီခက်တာကျွန်တော်တွေ့တယ်ကျွန်တော်အိမ်နဲ့တိတ်မဝေးဘူးအဲ့ဒီဟိုဟာရေလာနေတဲ့ဒီနေရာနဲ့ရေကျွန်တော်တို့ရေပေးထားတဲ့နေရာနဲ့ဆိုတော့တော်တော်လေးအခက်အခဲဖြစ်နေကြတယ်ပေါ့
ဒါပြင်ပုံနေကျွမျိုးနယ်တော်ဖျားချောင်းဒေသကကျေးရွာတချို့မှာလည်းရေရှားပါတာတွေရှိတယ်လို့ပိုးရွှီပြင်မဟာမိတ်အသင်းတာဝန်ရှိသူတဦးဖြစ်တဲ့ကိုရဲဆွေမောင်ကပြောပါတယ
်တော်တော်ကတောက်ရည်ရဲ့ပုံစံနှစ်ခုစလုံးဟုတ်ကဲ့နှစ်ခုစလုံးပြတ်သွားတာပါဟုတ်လက်ရှိကသူတို့မှာလည်းဒီအင်းဆန်းရည်အိုင်လေးတွေဒီကအများကြီးမဟုတ်ဘူးသူတို့လူမပေါင်းကမထွက်ဘူးပေါ့နော်အဲ့ဒီမှာနေပြီးတော့ရေကိုစောင့်ပြီးတော့မှတယောက်ပြီးတယောက်ဥမာရေမတကလည်းငကလည်းအဲ့လိုပုံစံမျိုးဒီလိုမှခန့်ခွဲပြီးတော့အဲ့လိုတုံးနေရတယ်အခုကတခြားရော်ကကျွန်တော်တို့တော်ပြောရှောင်းအထပ်ပိုင်းအော်ရမဒီရှားတွေလို့တော့ကျွန်တော်တို့ကြားမိပါတယ
်တော်ဖျားချောင်းဒေတာကပိနေတော်ချေးရွာမှာလဲတောက်သုံးရေတွေပြီးခဲ့တဲ့မလာကလေးကပြတ်တောက်သွားခဲ့တယ်လို့ပိနေတော်ချေးရွာသားဦးအောင်သိမ်းမောင်ကပြောပါတယ
်ဟုတ်တယ်ကျွန်တော်ပိနေတော်မှာရေတော်လေးဆင်းနေတယ်ပေါ့နော်ဒီအခုဆိုရင်ကံမလေးကြီးကကြမ်းမရှိတော့ဘူးနှောင်းဒီပြရတော့ကိုတော်ရေနှောင်းငါဖို့ရေမင်းချောင်းရေအမှန်သွားပြီးတော့ဒီခိုင်ရတယ်ဘုန်းတော်တော့ဒီကအမှန်ကိုတော်ရေမင်းချောင်းရေဆုံးရတော့မှအဆင်ပြေနေတယ်ဟုတ်ကဲ့ဟုတ်တယ်ဟုတ်တယ်ဒီနေ့ချက်ဖို့ယူလို့မရှိအဆင်ပြေဘူးကိုတော်မလေးကအမှန်မဲ့တက်နေရတာ
မြန်မာနိုင်ငံမှာဖွံ့ဖြိုးမှုနောက်အကြဆုံးပြည်နယ်တစ်ခုဖြစ်တဲ့ရခိုင်ပြည်နယ်ကမြို့နယ်တော်တော်များများကကြေးရွာတွေမှာနှွေရသည့်ရောက်တိုင်းရေရှားပါမှုတွေရှိပေမဲ့လည်းသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကဖြေရှင်းပေးတာတွေမရှိဘူးလို့လည်းဒေသခံတွေကပြောဆိုနေကြပါတယ်ခင်ဗျာ
ကိုခင်မောင်စိုးမင်းပြောသွားတာပါရှင် အခုတော့နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်မှာပါ COVID-19 ကပ်ရောဂါစတင်ဖြစ်ပွားခဲ့တဲ့2020ပြည့်နှစ်အစောပိုင်းကစလို့အမေရိကန်ပြည်ထောင်စုမှာအာရှຫນွယ်ဘွားတွေပေါ်ပြင့်မဲ့ထားတိုက်ခိုက်မှုတွေမြင့်တက်လာခဲ့ပါတယ်ထို့နဲ့ကံကြောက်ခံရတဲ့အာရှຫນွယ်ဘွားတွေထဲမှာအသက်အရွယ်ကြီးရွယ်သူတွေပါဝင်ပြီးဒီလိုအခြေအနေတွေဟာအမေရိကန်ပြည်ထောင်စုမှာစာတင်ကြားဖို့ရောက်လာတဲ့နိုင်ငံတကာကျောင်းသားတွေပေါ်မှာလည်းရိုက်ခတ်မှုတွေရှိနေတာပါကက်သလင်းစတရိုက်ပေးပို့ထားတဲ့သတင်းကိုတော့ကိုအောင်ကပြောပြမှာပါရှင်
COVID-19 ကပ်ရောဂါစတင်ဖြစ်ပွားခြင်းကဆလုတ်တရုတ်နဲ့အာရှသားတွေအပေါ်အမုန်းတရားအဆွဲပြုကျူးလွန်တဲ့ရာဇဝတ်မှုဟာနိုင်ငံတော်ဝန်150ရာခိုင်နှုန်းအထိမြင့်တက်လာပါတယ်2020မတ်လကဆလုတ်အာရှသားတွေအပေါ်အမုန်းတရားအခြေခံကျူးလွန်စော်ကားတဲ့အဖြစ်အပျက်တွေနဲ့ပတ်သက်ပြီးတိုင်တန်းသတင်းပေးမှုပေါင်း6000ကျော်ရှိတယ်လို့ Stop AAPI Hate အဖွဲ့ကဆိုပါတယ်အဲဒီလိုအမုန်းတရားဆွဲပြစ်မှတ်ထားတိုက်ခိုက်ခံရသူတွေထဲမှာအမေရိကန်ပြည်အစုမှာကျောင်းလာတက်ကြတဲ့နိုင်ငံတကာကျောင်းသားတွေလည်းပါဝင်ပြီးဒီကျောင်းသားကျောင်းသူအများစုဟာအတွေ့အကြုံဆုံးရှိသူတွေဖြစ်ပါတယ
် America offers the best universities
အမေရိကမှာအကောင့်တကအကောင်းဆုံးတက္ကသိုလ်တွေရှိတာကြောင့်အမေရိကကိုသွားပြီးကျောင်းတက်မယ်ဆိုရင်ကိုရီးယားမှာမရနိုင်တဲ့အခွင့်အလမ်းကောင်းတွေကိုရမှာပါ
လူငယ်တဲ့နှစ်တုန်းကတော့သူဟာယထာစီနေတော့အမျိုးသမီးတစ်ယောက်ကသူ့ကိုစော်ကားပြောဆိုတာကြုံရတယ်လို့ပြောပါတယ
် I try to not say anything just look down
ကျောင်းသားကိုစိတ်ထဲနှစ်ထားပြီးဘာမှပြဿနာမဖြစ်အောင်စူးစမ်းနေပေမဲ့အခြေအနေကပိုဆိုးလာပါတယ်ပါဇက်ကနေပြောနေတာတွေမဟုတ်တော့ပဲကိုထီလက်ရောက်လုံးမဲ့အနေထားဖြစ်လာတာကြောင့်နောက်ဘူရာဆိုင်တဲ့အချိန်မှာရထားပေါ်ကဆင်းနေခဲ့လိုက်ပါတယ
်မလာရုံကဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာပြစ်ခတ်မှုတစ်ခုဖြစ်ပွားခဲ့ပြီးအေရှန်အမျိုးသမီး6ဦးအပါအဝင်10ဦးသေဆုံးခဲ့ပါတယ်ဒါဟာလူမျိုးရေးမုန်တိမှုအဆွေးနဲ့ကျူးလွန်တာမဟုတ်ဘူးလို့ပြစ်ခတ်သူကပြောပေမဲ့အမေရိကမှာရှိတဲ့အာရှຫນွေဘွားတွေအကြားထိတ်လန့်စရာဖြစ်ခဲ့တာဟာဒီဇိုင်းပညာလေးလာနေတဲ့ဂျက်စီကာဟာတရုတ်လူမျိုးတောင်အာဖရိကနိုင်ငံသူဖြစ်ပြီးတော့အခုလိုအခြေအနေတွေကြောင့်သူဟာအမြဲတည်ထားနေထိုင်တယ်လို့ပြောပါတယ်
I need to feel really safe in you
နယူးယောက်မှာနေရတာဘာအန်ရဲမှမရှိနိုင်ဘူးလို့ထင်ခဲ့ပေမဲ့2020လောက်ကစပြီးပြောင်းလာပါတယ်ပထမဆုံးကြုံရတာကလမ်းပေါ်မှာပါအဲဒါကြောင့်မှောင်တဲ့အချိန်အပြင်ထွက်ဖို့ကိုရှောင်ခဲ့ပါတယ်ကိုယ်ပုံကလည်းအာရှသားပုံပေါက်နေတာကြောင့်အမြဲတည်ထားနေရပါတယ
်ဒီကျောင်းသားကျောင်းသူတွေကတော့လူမျိုးစုံရှိကြတဲ့စာသင်ကျောင်းအဝန်းဝိုင်းမှာနေထိုင်ရတာပိုအဆင်ပြေတယ်လို့ပြောပါတယ်ရင်ကျေးမှုပေါင်းစုံနဲ့ထိတွေ့ဆက်ဆံရတာဟာလည်းအကောင်းဆုံးသင်ခန်းစာတစ်ခုပဲလို့ဆိုပါတယ်
It's been an amazing journey especially when
you know our dolly နေချင်းစပွဲပါရင်ကျမှုပေါင်းစုံလာဆောင်ကြတဲ့နေရာဖြစ်မြင်တွေ့ရပါတယ်တခြားနိုင်ငံပေါင်းစုံကလာကြတဲ့တငယ်ချင်းတွေသူတို့ရင်ကျမှုသူတို့တွေ့ကြုံတွေကိုတီးခွင့်ရတာကြောင့်ကဘာကြီးအကြောင်းပို့ပြီးတော့နားလည်လာပါတယ်ကဘာကြီးကိုအဲ့လိုလေးလာဝင်ရတဲ့အတွက်အဲ့ဒီအလေးအထားကိုတန်ဖိုးထားပါတယ
်ညောင်မာရီမဟုတ်ပဲတခြားမျိုးတွေမှလည်းဖြစ်ပွားနေတဲ့ဒီလိုအခြေအနေတွေကြောင့်အာရှຫນွေဘွားအသွင်ပြင်ရှိသူတွေအဖို့အနေထိုင်ကျက်တဲလာတယ်လို့ခန်းစားနေရကြောင်းလည်းသူတို့ကပြောပါတယ်
You guys saw go back to your country while you're in the US.
မင်းတို့ကလကားကောင်တွေပဲမင်းတို့တိုင်းပြည်ပြန်သွားပါ။ဘာကြောင့်အမေရိကမှာနေနေတာလဲ။ရှာရှာပါပါအဲ့လိုတစ်ချိန်အပြောခံရဘူးပါတယ်။အဲ့ဒီလိုပြောတာကြောင့်ဘာမှမစိုးရိမ်ပေမဲ့အပြောခံရတာတော့မကောင်းပါဘူး
။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုတားဆီးဖို့အိမ်ပြန်မထွက်ကြတာကြောင့်2020ခုနှစ်အတွင်းအမုန်းတရားစွဲတိုက်ခတ်မှုတွေဟာ9ရာခိုင်နှုန်းရော့ကျသွားပေမဲ့အမေရိကန်မျိုးကြီး16မျိုးမှာအာရှຫນွေဘွားတွေအပေါ်ပြင်းထန်ထားတိုက်ခိုက်မှုတွေကတော့150ရာခိုင်နှုန်းနီးပါးအထိမြင့်မားလာကြောင်းရဲတပ်ဖွဲ့ကထုတ်ပြန်တဲ့အချက်အလက်တွေအရသိရပါတယ်ခင်ဗျာ
ကိုအောင်ပါရှင်အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအပေါ်မပြတ်တင်ပြနေတဲ့အစီအစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီကိုအောင်မြတ်သူကတင်ဆက်ထားပါတယ်ရှင
်အခြေအနေကောင်းသလိုလိုရှိလာပြီးမှမူလဒုံရင်းပြန်ဆိုက်သွားတဲ့မြန်မာဆိုရဲခေါင်းစဉ်နဲ့ဘန်ကောက်ပို့စ်အွန်လိုင်းသတင်းရဲ့အဒီတာအပေါ်မှာဖော်ပြထားတဲ့အတွေ့အမြင်ကဏ္ဍကိုတင်ပြပေးချင်ပါတယ်။ပြီးခဲ့တဲ့ဧပြီ24ကအာဆီယံတိုင်းပြည်တွေဟာငွေအစင်လာကိုချိုးဖောက်ပြီးမြမအကြက်တဲကိုထိတ်သီးအစည်းအဝေးတရက်ခေါ်ယူပြီးဖြေရှင်းဖို့ကြိုးစားခဲ့ပါတယ်တဲ့။ဒီအပတ်ထက်ရောက်လာတဲ့အခါမှာတော့ငွေရရှိပြီးဖြစ်တဲ့သဘောတူညီချက်တွေကနေကားငယ်ကွေပြန်ကွေသွားရမှုမြမဆေးအုပ်စုရဲ့လုပ်ရက်ဟာအာဆီယံမိတ်ဆွေတွေကိုစက်တီတည်သွားစေခဲ့တယ်လို့ဆိုပါတယ်။အစောပိုင်းသဘောတူညီချက်တွေရမြန်မာနိုင်ငံစီကိုအာဆီယံအထူးတနမန်ဆေလွတ်ဖို့သဘောတူညီထားရကနေအခုဆိုရင်အခြေအနေတွေတည်ငြိမ်အောင်တည်ဆောက်ပြီးမှပဲလက်ခံမဲ့အခြေအနေကိုရောက်ရှိသွားပါပြီတဲ့အခြားနောက်ထပ်အဆက်မဲ့တဲ့ချိုးဖောက်မှုတရက်အနေနဲ့မြန်မာဆေးဥစုဟာအကြမ်းဖက်တပ်ဖြတ်မှုတွေကိုပြန်လည်စတင်ခဲ့တာဖြစ်ပါတယ်တဲ့အာဆီယံထိပ်သီးဆွေးနွေးပွဲပြီးကြတဲ့ကနေနောက်ထပ်လူ30ကျော်ထပ်ပြီးအသက်ခံရတယ်လို့ဆိုပါတယ်အာနာသိမ့်ပြီးကြတဲ့ကနေအခုထိဆိုရင်လူ800နီးပါးအသက်ခံခဲ့ကြပြီထောင်ချီတဲ့ဆန္ဒပြသူတွေကိုလည်းဖမ်းဆီးအကျဉ်းချရတယ်လို့ဆိုပါရယ်သတင်းသမားတွေတောင်မှထွက်ပြေးတိမ်းရှောင်နေကြရတယ်လို့ဆိုပါရယ်အ အာဆီယံထိပ်သီးဆွေးနွေးပွဲဟာဆေးအဆုနဲ့ပူးပေါင်းဆောင်ရွက်ခြင်းအပြင်ငြိမ်းချမ်းစွာအပြေရှာဖို့ပုံစံချတာဖြစ်ပြီးအခုလိုဆေးအဆုဒုံရင်းပြန်ဆိုင်သွားတာဟာအာဆီယံရဲ့တိကျမှုကိုသွေးတိုးဆန်းတာလားလို့လဲဆောင်းမမမေးခွန်းထုတ်တာပါပဲ။အရသာအဆိုးအကိုဖြုတ်ချအာဏာသိမ်းခဲ့တဲ့ကာကြုတ်မင်းအောင်လှိုင်ကဂျကာတာထိပ်သီးဆွေးနွေးပွဲကိုလာတက်သွားတာဟာတမတော်ရဲ့တရားဝင်မှုနဲ့ပတ်သက်ပြီးတော့အာဆီယံပေါ်ဝေဖန်မှုတွေရှိခဲ့တာဖြစ်ပါတယ်။အာဆီယံခေါင်းဆောင်တွေအနေနဲ့လည်းဒီထိပ်သီးဆွေးနွေးပွဲဟာမြန်မာစစ်တပ်ရဲ့အာဏာသိမ်းမှုကိုအတိမတ်ပြည့်တဲ့သဘောမဟုတ်ဘူးဆိုတာတော့ပြောဖို့တော့မနှဲအားထုတ်ခဲ့ရပါတယ်။အခုတော့အာဆီယံဘာဆက်လို့မလဲ။ကဘာကြီးကတပံစောင့်ကြည့်နေရပြန်ပြီလို့ဆိုပါတယ်။အာဆီယံအနေနဲ့ပထမဦးဆုံးလှုပ်တင်တာကပို့ပြီးတော့လက်ခံနိုင်တဲ့အပြုသဘောအပြုမှုတစ်ခုပေါ်ထွက်လာအောင်မြန်မာစစ်ကောင်စီကိုဖိအားပေးရမှာဖြစ်ပြီးဒီလနှောင်းပိုင်းအမေရိကန်တရုတ်တို့တွေ့ဆုံတဲ့အခါမှာလည်းဒီအင်အားကြီးနိုင်ငံတွေဟာမြန်မာပြည်ထနာကိုပို့ပြီးတော့အလေးထားလောက်အောင်လှုပ်ဆောင်အောင်မှာဖြစ်တယ်လို့ဆိုထားပါတယ်။အပြည့်စုံတော့ www.bangkokpost.com မှာဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွန်အဖြစ်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင် VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာဝင်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေး။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင် VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိကျမှတ်အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်ဒီနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းခေါင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစည်းတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ။ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်။
တဘူးနေနေနဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါရရှင်။ကျမတို့အစီအစဉ်ကိုတိုက်ရိုက်ကြည့်ရှုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါရယ်။ဝေဖန်အကြံပေးချက်တွေပေးပို့ကြဖို့လည်းဖိတ်ခေါ်ပါရစေရှင်။အခုတော့အင်္ဂါနေ့ညသကဝိုင်းအစီအစဉ်ကိုနားဆင်ကြရအောင်ပါ။မြန်မာနိုင်ငံမှာဘန်ဒီအကျက်အတွဲရင်ဆိုင်နေရတဲ့အကြောင်းရင်းဒီပြဿနာကိုဘယ်လိုဖြေရှင်းနိုင်မလဲစတာတွေနဲ့ပတ်သက်လို့လုံခြုံရေးကြောင့်အမည်မဖော်လိုတဲ့ဘန်လုပ်ငန်းရှင်တဦးကိုကိုဝင်းမင်းကသီးသန့်ဆက်သွယ်မြင်မြန်ထားပါရရှင
်။ဟုတ်ကဲ့ဘန်လုပ်ငန်းရှင်ကြီးခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာလက်ရှိဒီဘန်အချက်အသေးပေါ့နော်အထူးကတော့ငွေထုတ်ယူတဲ့ပြဿနာတွေအခက်အခဲကြုံနေရတာကိုပြည်သူတွေနေ့စဉ်ခံစားနေရပါတယ်။တစ်ချိန်တည်းမှာပဲဒီစီးပွားရေးလုပ်ငန်းတွေအတွက်လည်းထိခိုက်မှုတွေပေါ့နော်ပိုပိုရှိလာတဲ့အတွက်အခုလက်ရှိဖြစ်နေတဲ့ပြဿနာကအထူးကဘာပြဿနာလို့မိမောင်းထိုးပြောပြနိုင်မလဲ
။အထူးကတော့အမတ်တက်ကဒီငွေတော်စီစဉ်မှုပေါ့နော်အင်းလေးတို့ပြောတော့ဒီကုတီဒီပေါ့ပြဿနာဖြစ်နေတာပေါ့ဘာကြောင့်ဖြစ်တယ်လဲဆိုတော့ depositor ပေါ့နော်ငွေတက်တဲ့လူတွေကသူတို့ပြဿနာသူတို့ပြန်ထုတ်ချင်တဲ့အချိန်မှာကျွန်တော်တို့ brand new financial institution တွေကနေပြီးတော့လိုအပ်တဲ့အချိန်မှာလုံလောက်တလောက်ကိုမထုတ်ပေးနိုင်ဘူးဘာလို့ဖြစ်နေလဲဆိုတော့ customer တွေရဲ့စိတ်ထဲမှာကစံစားနေရတာသူတို့ကိုစွန့်ကြောင်လုပ်နေတယ်ပြီးတော့ brand new market ကြီးပြဿနာမရှိတော့ဘူးဆိုတော့ခံစားချက်သူတို့ကဝင်တယ်အရင်ကဆိုလို့ရှိရင်တော့ common လူတစ်ယောက်ကသူတို့ရဲ့လက်ထက်မှာသူတို့ရဲ့အိမ်မှာပတ်စံ2သိန်း3သိန်းလောက်ပဲကျားမယ်ဆိုလို့ရှိရင်တလားဆိုတော့လောက်တယ်ပေါ့ဗျာဒါဟို average ပေါ့ကျွန်တော်တို့တော့ဒီစိတ်ထဲမှာ insecurity ပေါ့မလုံခြုံမှုခံစားရတယ်ငါတို့ပတ်စံနေဆုံးရှုံးသွားမယ်ဆိုရင်ဆုံးရင်ကြီးရှိလာတယ်အော်ဒီလိုအချိန်တွေမှာပတ်စံထားတဲ့ပတ်စံကိုသူတို့ပြန်ထုတ်ချင်တာလို့တော့ပါပါတော့အရင်တော့ဆိုလို့ရှိရင်ကျွန်တော်တို့ minimum reserve requirement
အနည်းဆုံးဒီ band တွေမှာထိန်းထားမယ်ငွေသားပမာဏပေါ့နော
်ထိန်းထားမယ်ပြီဟုတ်ပါတယ် 5% လေးကို 3.5% 3.5% လေးကို 5% အဲ့တော့ဒီကနေ့ရောဖြစ်တင်ဖြစ်တဲ့တော်တော့ဗျာရှင်းရှင်းလေးပဲ cash handle တကယ်ရှိရမယ့်ပတ်စံပေါ့နော် band တွေမှာ divider ပဲပေါ့နော်အောက်မှာကျွန်တော်တို့ depositor ရဲ့ money ပေါ့အဲ့တော့ကျွန်တော်စားချလိုက်လို့ရှိရင် 5% ရှိရမယ်ဒါလေးကျွန်တော်တို့ doctor ဆိုတော့ပြောတာဒီတော့အော် 3% နေပါလေလို့တယ်ဆိုတော့လေ international regulators you want to do key message
ဟုတ်ကဲ့ဒီနိုင်ငံတကာဘက်ကကြည့်လို့ရှိရင်ပေါ့နော
်ဟုတ်တယ်ကြည့်တော့တိတ်တော့မတော်ဘူးပေါ့နော်အဲ့တော့တို့တော့အဲ့ဒီအရာတွေကလေကျွန်တော်တို့ပြည်တွင်း media တွေကနေပြောသဆင်အခု Facebook ကပဲဖြစ်ဖြစ်ကြားရမှာပဲဒီလိုလိုကကြားတဲ့ခါမှာအဲ့ဒီမှာသူတို့ရဲ့ပန်ရီကပို့ပြီးတော့ပို့ကြည့်တော်လာတယ်သူတို့ရဲ့စိုးရင်ဥပမာဘူးကပို့ပြီးတော့ကြည့်လာတယ်ဘူးဘူးပတ်စ်ပြောရမရှိဘူး အကုန်လုံးကဝိုင်းထုတ်တဲ့အချိန်မှာကျွန်တော်တို့ Banyo Financial Institution ဘလို့မှမခံနိုင်ပါဘူ
း။ဟုတ်ကဲ့ဒီနေရာမှာနှစ်ပိုင်းပေါ့နော်။တစ်ပိုင်းကတော့ဒီပြည်သူလူထုရဲ့ယုံကြည်မှုနောက်တစ်ခုကတော့ဒီငွေသားစီစဉ်မှုအဲ့ဒီတော့ပထမဒီပြည်သူလူထုရဲ့ယုံကြည်မှုအတွက်ဘာလုပ်တယ်လို့အကြံပြုချင်လဲ
။ဒီနေရာမှာ Government ရဲ့ကြံကြံတာတော့အရေးကြီးဆုံးပေါ့နော်။ပြည်သူလူထုရဲ့စိုးရိမ်ပူပန်မှုကိုဒီကြောင်သူကမတရားကနေရှေ့ကိုထွက်ပြီးတော့ပြောရအောင်။ဘာပြောရမှာလဲဆိုတဲ့အခါကျတော့ဒီလိုမျိုး crisis ကပေါ့နော်။ဒါတော့ Government အနေနဲ့လုံလောက်တဲ့စပူရှိတယ်သူတို့ပြန်ဘူဘန်ကနေပြီးတော့ဒီပြဿနာကိုဖြေရှင်းပေးနိုင်ပါတယ်ဆိုတော့ plan B ရတယ်ဘူဘန်အနေနဲ့ကလည်းကျွန်တော်တို့ transparency ရှိတဲ့အနေနဲ့တို့ဒီမှာ recovery reform နေ
တယ်လေကုစားရေးပေါ့နော
်ဟုတ်ပါတယ် plan မို့တော့လုံးနေပြီနောက်ဆက်ရှိတဲ့တို့ရဲ့ road map တော့ဘလူးဖြစ်နေပါတယ်ဆိုတော့တို့ public ကိုထုတ်ချပြရမယ်အဲ့ဒီနေရာမှာကကျွန်တော်တို့တကယ်ဒီကြည့်ရဘောဘဥက္ကဋ္ဌကဲတို့တော့ကနေဝင်ဖွက်ပြီးတော့တော်ချာမကကြေဖို့ပြောအရှူရန့်စ်ရနေတခုပြရမယ်ခုကဘောဘကနေပြီးတော့ကြော်ညာချက်တွေပဲတောက်လျှောက်ဖွက်တယ်ကြာအဲကြော်ညာချက်တွေကိုအနောက်ကနေပြီးတော့ဖြည့်ရှင်းပေးတယ်ကျွန်တော်တို့ detail explanation ပေါ့နော်အသေးစိတ်ရှင်းပြချက်ကမပါဘူးအမပါတဲ့ကကျွန်တော်တို့သူကျွန်တော်တို့ပုံမှန်စကားကလည်းဒီပဲမျိုးမျိုးပေါက်နိုင်တယ်ဆိုတဲ့ကကျတော့လူတွေကပို့ပြီးတော့လုံထင်းကြောင်တွေဖြစ်နေကြပြီးတော့တော့သူတို့ရဲ့ group map ပေါ့နော်ဘာလဲဆိုတော့ဦးတိတာမြင်တာအောင်အဲ့လိုထုတ်ပြောင်း policy ရပါဘူးဘူဘန်ပေါ်လစီသဘောနဲ့အဲ့လိုလူတွေကတော့အော်သူတို့ဝေဆက်ကူရိုက်ထုတ်တော့ပါပဲ။နောက်ထပ် 1.9 trillion လောက်ကျန်ပြီးတယ် serial number တွေအားလုံးအဲ့တော့ဒီမှာဂျေကွက်ထဲမှာပေါ်လစီက20ဖြစ်မယ်၊ရွှေစည်းကလည်း20ဖြစ်မယ်။အဲ့ဒီ speculation တွေပေါ့နော်။ Chinese user တွေနဲ့ market ကတင်းနေပြီဖြစ်ပေါ့
။ Okay ဒီပေါ်မှာရောဘလို့မျိုးဖြည့်ရှင်းဖို့အကြံပြုချင်လဲ
။ဒီ policy ကိုကျွန်တော်တို့ထုတ်ပြရမယ်။နောက်ထပ်2နှစ်မှာပါရီလုပ်မယ်။ပြီးရင်ကြောက်ကနေပြီးတော့ assurance လုပ်ပြရမယ်။နောက်ဒီ government sector အမှန်တကယ်ဒီကိုပြောပြရမယ်။ Normal solution တော့အခုကဘယ်လိုပဲဖြစ်ဖြစ်ပြောအခုကျွန်တော်တို့ FX market မှာပဲကြည့်ပြီ
။ Okay foreign exchange နိုင်ငံခြားငွေလဲလှယ်မှုတောင်းတာတွေမှာပေါ့နော
်။ဟုတ်ပါတယ် foreign exchange နည်းနည်းတော့ပြောတော့မှာ။ဒါကတနည်းကဒေါ်လာဝင်းရကျွန်တော်တို့ဒေါ်လာဈေးကလည်းမတရားခုတက်သွားတာ။အခုကျွန်တော်တို့မြန်မာငွေဈေးကဒါ 20% ကျော်လောက်ကျသွားတဲ့ပုံပေါ့။နေနေနော်ဟုတ်ပြီဒေါ်လာနဲ့ပဲလဲရွှေစည်းနဲ့ပဲလဲစမှုချတော့လေအဲ့တော့အဓိကတော့ဘာကြောင့်ဖြစ်တယ်လဲဆိုတော့ခုနကကျွန်တော်ပြောခဲ့တဲ့ဟာပဲချက်ကပြောရမှာပဲ public trust က
ဒီသူရဲ့ယုံကြည်မှုပေါ့နော်ဘယ်လုပ်ငန်းတွေပေါ့မှာ
ဟုတ်ကဲ့ကျုပ်သုံးသွားတဲ့အတွက်လူကြီးကတော့လူကြီးမရှိတဲ့ကကျတော့လူရဲ့ပါလို့မရအဲ့တော့ခုနကကျွန်တော်ပြောတဲ့အတိုင်းပဲလीအုံမဲ့ကျွန်တော်တို့နှစ်သိန်းလောက်နဲ့ထဲမှာထားတဲ့လူကမရတော့သူ့နဲ့ထဲမှာ7သိန်းလောက်ပဲသူထားကြတယ် insecure ဖြစ်သွားပြီဘယ်လိုများငါပုစံထုံးလို့မရတော့ခဲ့ရင်ဆိုရယ်စိုးရိမ်မှုကြီးဖြစ်သွားတယ်ကျတော့ရတော့အဲ့ဘန်နဲ့မှထားရမယ်ပြဿနာကြီးရောက်သွားဒီလိုဒီလိုလည်းရောက်သွားမှန်ကဘန်ဆိုတော့စီးစင်းနေအောင်အဲ့တော့ဘန်ကဘန်စီးနေမှုတော့ကတူမတပူစတဲ့မန်နီယာမရှိတော့တဲ့ခါကျတော့ဘယ်ချမ်းမှာလုပ်ငန်းရှင်တွေကိုပြန်ပြီးတော့နေပတ်ရမယ်ခွတ်တင်နိုင်ပုံလုံးနဲ့သူက
ချင်းဝယ်ပေးမှုပေါ့နော
်ချင်းဝယ်ပေါ့ပါတယ်ဟိုသူတို့ချုပ်တင်ရတာပေါ့ဗျာဟိုလည်းရှိဆိုကျွန်တော်ချင်းဝယ်တမားတွေဆိုဥမာ overdraft account ဦးဒီလို့ခေါ်ကြပေါ့ဗျာကျွန်တော်တို့တန်းပြီးပါဆိုရင်တော့အဲ့ဒီ account တွေကိုတော်တော်များများ90ရာခိုင်နှုန်းလောက်ပဲနေပုံလုံးတော့က stop လုပ်ထားလိုက်ပြီသူတို့ကဒီ OD account တွေကိုပဲသူတို့ကအဝင်ပြန်အဆက်ပဲသူတို့ကခံတော့တယ်အဲ့ဒီနေ့သူတို့ပြန်ထုတ်လို့မရဘူးအဲ့တော့ business တမားတွေ exporter တွေ importer တွေတွင်းကိုလုပ်တဲ့ကောင်ထုတ်ကုန်လို့တဲ့လူဒီပိုင်းတမားတွေပေါ့ဗျာသူတို့ကဘုံသူတို့ business ကိုသူဆက်လို့မရတော့အဲ့တော့ဒီပိုင်းတမားတွေကဒီနလားဒီမှာပါပဲလို့နေ cash management ပေါ့ဝင်ထုတ်တာဝင်သွင်းတာအဲ့ဒါနဲ့ပဲသူတို့ကသူတို့ cash ကိုဘယ်လိုလဲရမယ် cash ကိုဘယ်လိုရအောင်ထုတ်ရမယ် cash ကိုဘယ်လိုပြန်ပေးရမယ်ဆိုတဲ့ဟာမှာပဲဒီပိုင်းတမားတွေကဘုံက focus လုပ်နေတာ cash management ပေါ့ business လုပ်ငန်းကြီးရဲ့ရှေ့ဆွေရခိုင်နှုန်းတော့ကဒီ cash management နဲ့လုပ်နေရတယ်တကယ် business group သူတို့ရဲ့တကယ် business group ကိုဘယ်လိုမှမလုပ်နိုင်ဘူးအဲ့တော့လေတချို့ကကြတော့လေတချို့အခုမင်းလာတောင်းရင်းနေမှာသူတို့ပြောရမလားကျွန်တော်အကောင့်အဖြစ်ကိုသူတို့ဖွင့်မှာဆိုတော့တချို့ကြတော့လေဒါ taking advantage ထုတ်တာပေါ့ဗျာ
ဟုတ်ကဲ့ဒီ bank account စည်ရင်းသစ်ဖွင့်ဖို့ပြောတာကိုအခွင့်ကောင်းရတာပေါ့နော
်ဟုတ်ပါပြီကိုဒီ account ကနေသူတို့ကပြထုတ်လို့မရတော့ဘူးဒီပစာအဲ့တော့အခုကျွန်တော်မြင်နေဒီတပည့်ဟာတွေကတော့ဒါလေးဆိုအဲ့ OD account တွေလူတွေကပြန်မဆက်ပြန်ဆက်ပြန်နေ account တွေပြန်ခွင့်အဲ့ဒီ account တွေအစ်စ်နေသူတို့ business တွေကိုပြန်ရတယ်အဲ့တော့ဘာဖြစ်သွားလဲဆိုခုနကပြန်ပေးရရှိတဲ့ဒီ overdraft account တွေမှာဘာဖြစ်သွားလဲNPO ကတော့ non performing loan ပေါ့လုံးဝပြန်မဆက်တော့တဲ့ကြေညာပေါ့
အကျွေးပြန်မဆက်ပဲနဲ့အကျွေးတွေမြုပ်သွားတာပေါ့နော
်ဟုတ်ပြီအဲ့တော့ဒါနေရာလေသူတို့ရောင်းနေရတဲ့အိုးအကျွေးပြန်မဆက်နိုင်တော့အဲ့တော့ဘယ်နေကအဓိကပါလဲအဲ့ဒီပုံစံနဲ့ဒီကောနေပြီးတော့ခြိရတာလေဆိုတော့ခုန depositor ငွေအပ်တဲ့လူ money နဲ့သူကခြိရတယ်အဲ့တော့ငွေအပ်တဲ့လူကျွန်တော် saving interest တက်ပြီးရအဲ့ interest ကိုဘလို့တော့ပြန်ပေးဖို့ကဒီဘက်ကလုပ်ငန်းရှင်တွေစီကရမယ်စီးပွားရေးလုပ်ငန်းရှင်တွေစီကပြန်ပေးမယ် interest ပြန်ပေးရတာကြားထဲမှာရှိတဲ့ spread ပေါ့အဲ့ဒါတွေကမှပဲအမြဲအဲ့တော့ဘန်နီလည်းဟိုတော်တော်လေးကမောကမဖြစ်နေတဲ့အခြေပေါ့နော်။ငကိုရီကကျွန်တော်တို့တိုင်းပြည်ကဘန်နီက capital ပေါ့နော်။ယူနီမြုံနယ်မှုတဲ့ shareholder equity ကအမတန်မှနေပါလေ။ဘန်တမဖြစ်ဖို့အတွက်ကြောင့်ဘာမှပြဿနာဖြစ်ပြီးလည်းရှိတယ်ဆိုလို့ရှိရင်ဘန်တမဖြစ်တော့အခုတော့ပဲ30လောက်ရှိတယ်။အဲ့တော့ match လုပ်မယ်ပေါ့ဗျာ။ US မှာလည်းဒါအရင်က match လုပ်ခဲ့ရတာ
။ဘန်နီပေါင်းမယ်ပေါ့နော်
။ဘန်နီပေါင်းမယ်။ဘန်နီမပေါင်းပေါင်း ဘူဗန်နဲ့ရဂူလီတာတွေကဖျားပြီးမှုရအခုဆိုရင်တော့တာပီယန်နဲ့ဆဲနောက်ဆိုရင်နောက်နှစ်ဆိုရင်89ပြီးရဖြစ်နေကြတယ်တော့နောက်ဆက်တော့ဆိုရင်190ပြီးရဖြစ်ပြီအဲ့တော့ဒီနေရာမှာခုနကျွန်တော်ပြောခဲ့တဲ့ policy တစ်ခု
ဟုတ်ကဲ့ဒီနေရာမှာနောက်ထပ်ရောဒီအရေးပါတဲ့ပြဿနာရှိနေသေးလား
နောက်တစ်ခုကအဲ့ FX market မှာလေ
ဟုတ်ကဲ့ဒီနိုင်ငံခြားငွေရောင်းချတဲ့ဈေးကွက်ပေါ့နော
်ဟုတ်တယ်နောက်ဦးပေါ့ဘယ်တော့နှစ်ခုဖြစ်နေတာငွေတွေတော့ဘူး transfer rate အစိမ့်ရေပေါ့ cash rate လို့ခေါ်တာပေါ့ transfer rate ဆိုတာဒီပိုင်းလုံးရှိတယ်ပြင်းလို့လုပ်ကုန်တမားတွေသူတို့ကတော့ big amount တွေပေါ့မပမာဏကြီးတယ်ဟို cash rate လို့အစိမ့်ရေလို့ပြောတဲ့ဟာကျတော့အပြင်ကျွန်တော်တို့ exchange counter လေးတွေမှာကျွန်တော်တို့ amount ပြည်ပြည်လေးတွေနဲ့လဲလှယ်နေကြတော့အဲ့တော့ဒီနေရာမှာဘာတော့တွေ့ရလဲဆိုတော့ခုနအဲ့ cash rate ကပြပီဆိုလို့ရှိရင်ခုနကျွန်တော်ပြောတဲ့ဒီပိုင်းတိုင်းလို့ transfer rate ကတော့ knock လိုက်တက်တာအဲ့တော့ဒီနေရာမှာကျွန်တော်တို့ open market operation ပေါ့နော်ဒါတကယ်အမေ interbank မဟုတ် sorry ကျွန်တော်တို့ interbank FX market ကပမာဏကနေကျွန်တော်တို့ရှိဖို့လိုတယ်ဗျာအဲ့တော့ notebook ဆိုရင်အခုကကျွန်တော် on the market တို့ black market တို့
ပေါ့ခေါ
်ဟုတ
်ကဲ့
ပုံနေလို့ဆိုတော့အကြောင်းမှာ read ရအောင်ဖတ်နေတာအဲ့တော့ GRD ကိုလည်းကျွန်တော်တို့ interbank ကြီးချင်းချင်းပို့ပြီးတော့ကောင်းတော့ဘူဘန်ကဘယ်လိုလုပ်ပေးမလဲဆိုတော့သူတို့ policy မှာသူတို့ပြော
ဟုတ်ကဲ့အဲ့တော့ဒီနေရာမှာတစ်ခုကလက်ရှိမှာတော့အခုအကျက်တဲကိုဖြည့်ရှင်းဖို့စစ်ကောင်စီဘက်ကလှုပ်ဆောင်လာတာတစ်ခုကတော့ဒီဒေါ်လာတွေအများကြီးရောင်းပေးတာပေါ့နော်သန်းနဲ့ချီပြီးတော့ဘန်တွေကိုအပြင်ခုနကငွေလှဲတဲ့ကောင်တာတွေကိုပါရောင်းတာတွေ့ရပါတယ်အဲ့တော့အဲ့ဒါတွေရဲ့ထိရောက်မှုအနေထားကောအခုအနေထားတွေဘယ်လိုရှိနေလဲ
အခုကတော့ဗျာတို့ရဲ့ဒီ initiative ကိုတော့ကျွန်တော်အဲ့ဒီတစ်ခုပြန်ပြောပါမယ်ဒီကနေ့6လမှာအကောက်ခွန်ကျတော့ဗျာအကောက်ခွန်မှာတို့မှာ ERS system မရှိတော့ဗျာ electronic record system မရှိအဲ့ဒါကပါလဲဆိုတော့ကျွန်တော်တို့ပို့ကုန်လုပ်တဲ့လူတွေရဲ့သူတို့ amount ပမာဏကိုဒီဘက်ကနေပြီးတော့စင်ပေါ့ဗျာသူတို့ပို့လိုက်တယ်ဆိုတဲ့ဟာတော့ကောက်ကရှိအခုကျွန်တော်တို့ဒီ central bank မှာလည်းဘူဘာမှာလည်း centralized system တစ်ခုရှိပြီဆိုတော့သူတို့ system တစ်ခုသူတို့ launch လိုက်တဲ့အခါမှာကျွန်တော်တို့တွေ့လဲဆိုတော့ဒီ exporter တောင်းဝင်းကျင်တော့ကသူတို့ပြန်ပြီးတော့ surrender လုပ်ရမယ် FX foreign exchange ဒီ receipt ရှိ
ပြန်ပြီးတော့သွေးရမှာပေါ့နော
်ဟုတ်တယ်ဗျာ
ဒီမှာပြည်ရက်ကိုပြန်သွေးရမယ်ဟုတ်ကဲ
့အဲ့တော့ကျွန်တော်ဒီတော့ကဘယ်လိုပန်းတော့လို့ရှိပါလဲနည်းနည်းတော့ပတ်သက်မှုပါအဲ့တော့တကယ်တော့ဒီပတ်စံနေတော့ကျွန်တော်တို့ရဲ့ bank ကြီးရဲ့ဒီ domestic ဒီ banking system တွေကိုပြန်ပြီးတော့စီးနင်းလာမယ်ဆိုရင်အနေနဲ့မျိုးတို့ကျွန်တော်တို့ဒီဈေးကွက်ကဈေးကအဲ့လောက်ကြီးကျွန်တော်တို့ကမောကမဖြစ်စီအောင်ရှိ Even အခုတကယ်အပြင်မှာလဲဒေါက်တာဈေးကွက်ကစားတဲ့လူကတော့တကယ်ချစ်ပါပဲချစ်ချစ်ရှိနေတာပဲအမြဲကြီးစားလုပ်ချင်တဲ့လူဟိုးဆိုရှယ်လစ်ခစ်ခင်မှာကလေးကကျွန်တော်တို့ရှိခဲ့တာပဲဒေါက်တာဈေးကွက်ကစားတဲ့လူကတော့ကစားပါပဲတို့တော့ဒီကစားတဲ့ဟာကိုကျွန်တော်တို့တကယ် central ဘောနော်ဒီ regulator ရနေပြီးတော့တည်ပြီးတော
့ဟုတ်ကဲ့အစိုးရရဲ့ဒီဗန်စီမင်းစီကံချမှတ်တဲ့အုပ်ချုပ်ရေးအဖွဲ့ပေါ့နော
်ဟုတ်တယ်ဗျာ reinforce ဖို့ဟုတ်ကဲ့ကျွန်တော်ဒီနေ့ကိုညှိထားတာနဲ့တူပါတယ်ကျွန်တော်တင်တာသူတို့တော့ reinforce လုပ်မယ်ပေါ့ဗျာအခုကတော့အဓိကကျွန်တော်တို့ဒီ exchange counter တွေဆိုရင်အခုတို့ပြောတယ်ပေါ့နော် plus minus 1.6% ပို့လို့မရဘူး spread ပေါ့ဗျာရောင်းတဲ့ဝင်နေကြပါတို့တော့ဒီ data cash တမောင်းပြောတယ်ပေါ့ခုနကဆိုတို့တော့အဲ့ဒါကိုကြတော့ဈေးဝိုင်းတမောင်းကြတော့ပြန်ချိန်မယ် spread ကတော့များနေတဲ့အခါကျတော့ 1.6% ဆိုတော့တို့တို့တက်ကနေလာတယ်လေအဲ့ဒေါ်လာ10တရာတော့ရှိတဲ့ business တစ်ခုဟာဒီ10တရာညီကြတဲ့ computer ပစ္စည်းတွေဗျာဆော့လို့ရေးပစ္စည်းတွေအဲ့ဒီတို့အများနဲ့တွင်းနေရတယ်လို့ဆိုပါဆိုတော့တစ်ဖြစ်ကိုအဲ့ဒီနေရာမှာ exchange rate က10%လောက်ခါတော့နေတယ်ထားတယ်အဲ့တော့ one trillion ရှိမှာ1 billion လောက်သူ show မှာလေအဲ့တော့အများကြီးသူကဟောက်လို့မရဘူးအဲ့တော့အပြင်က cash rate ကခုနကျော်တဲ့ exchange rate ပေါ့နော်အဲ့ဒီ cash rate ကကျောင်းတော်နဲ့ဒီ only later on no good transfer rate ကတိုက်တယ်ပေါ့အဲ့တော့စပွဲတမနာနာလေဟုတ်ကဲ့သူတို့ရဲ့ margin က
အကျိုးမြတ်ပေါ့နော
်ဟုတ
်ကဲ
့ PP လေးတွေပေါ့သူတို့ bank ကိုပေးရတဲ့ interest နဲ့ interest တော်မှာသူတို့ကအဲ့ပုံမှာမူတည်ပြီးတော့အမေအပြစ်ပြောမယ်ဆိုလို့ရှိရင်တော့ဟို net ကကျိုးမြတ်ကိုကျွန်တော်တို့15ရာခိုင်နှုန်းနဲ့20ရာခိုင်နှုန်းတော့ရှိမှာတော့ဒီ business တစ်ခုက good business ကိုကျွန်တော်တို့ပြောလို့ရတော့တို့ဒီနေရာမှာရှင်းလာကြည့်လေအဲ့မှာဒီ FX loss နေတယ်သူတို့ရတယ်10ရာခိုင်နှုန်းအမြတ်တို့13ရာခိုင်နှုန်းအမြတ်တို့ဆိုတော့ဒီခါကျတော့ wipe out ဖြစ်သွား
နိုင်ငံခြားငွေလဲရနေဆုံးသွားတာပေါ့နော
်ဟုတ်ကဲ့အဲ့တော့မလို့တို့ကလည်းဒီဟာကို sensitive ဖြစ်တယ်ကြည့်ကြည့်တို့တော့အဲ့ခုနကျွန်တော်ပြောတဲ့ကောင်ပြန်ဆက်ရင်ခုနကတော့ exporter တွေတော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော်တော် နည်းနည်းတော့ flexibility ပေါ့နော်အတူချောင်းလေးတော့နည်းနည်းတော့လုပ်တော့လုပ်ပြရတော့ timing လေးကတော့နည်းနည်းလေး sensitive ဖြစ်နေတာအခုလက်ရှိအခြေအနေကအကုန်လုံးက liquidity မှာဖြစ်နေတယ်ဆိုတော့အဲ့အရာလေးကတော့ကျွန်တော်ပြောတဲ့ policy ထဲမှာသူတို့ဖြည့်ပြရမယ်ပြီးတော့ exporter တွေကလည်းသူတို့ရထားတဲ့ပုံစံမျိုးတကယ် surrender လုပ်ဖို့လို့ပေါ့ကျွန်တော်ဒီကဒီက brand ကိုပြန်ပြရ
ဟုတ်ကဲ့အခုကနိုင်ငံသားမှာ
ဟုတ်တယ
်ထားလာဒါမှမဟုတ်အိမ်တွေမှာထားလာအဲ့လိုဖြစ်နေတဲ့သဘောပေါ့နော်ဒီဒေါ်လာငွေတန်းထောင်နဲ့ချိန်ပြီးတော
့ဟုတ်နိုင်ငံသား brand ကိုထားတော့ကျွန်တော်အမြင်ရတော့သူတို့သူတို့ကတော့အဲ့ဒီသဘောတွေပေါ့ဗျာအဲ့ဒါနဲ့သူတို့ဟိုပြန်ပြီးတော့သူပြန်ရောက်မှာကို black market in on ဒီနဲ့အတော့ဥမာတားပါညာမှားရင်တော့မှဗျာသူတို့ကိုယ်ရင်မှာတော့ဟိုတယောက်တည်းခံပြီးတော့သူတို့မှားတော့ဗောအဲ့အဲ့လိုမျိုးတွေဖြစ်နေတယ်ကျွန်တော်တန်
းဟုတ်ကဲ့ဆလူရာကတော့အခုဘိုးဘန်ကထုတ်ရောင်းပေးတဲ့ပမာဏကဒီတန်းခုကနန်းလောက်ပဲရှိပြီးတော့ခုနကတကယ်တမ်းမြန်မာပြည်ကိုပြန်မဝင်လာတဲ့ဒီဒေါ်လာပမာဏကတန်းထောင်တဲ့ရှိနေတာဗောနော်အဲ့ဒါကိုပြန်ရအောင်လို့ကပိုအရေးကြီးလာတဲ့သဘောပေါ့
ဟုတ်တယ်အဲ့ဒါကလည်းဟိုတချီပြင်းတော့တော့ပါချက်ချင်းကြီးရတော့ဖြစ်မှာမဟုတ်ဘူးအခုမှကျွန်တော်တို့ system တွေဆိုအခုမှတိုးတက်လာတာ
ဟုတ်ကဲ့ဆိုတော့ဒီ theory အရတော့လမ်းကြောင်းမှတ်မှာရှိတယ်မှန်တယ်ဒါပေမဲ့လက်တွေ့အရတော့အချိန်အားဖြင့်ဒီထိလွယ်ရှာလွယ်ဖြစ်နေတဲ့သဘောပေါ့နော်ဝုန်းကနေလှုပ်လို့မရတဲ့သဘောပေါ့
ဟုတ်တယ်ဗျ
ဟုတ်ကဲ့အဲ့ခါမှာအဓိကကတော့ဒီယုံကြည်မှုတိဆောက်ဖို့လိုလာတာပေါ့နော
်ဟုတ်ပါဘူးဒီကအဲ့ပဲပြန်နေတော့
ဟုတ်ကဲ့အဲ့တော့အဲ့ယုံကြည်မှုတိဆောက်ဖို့အတွက်ကိုရောဘယ်လိုအကြံပြုချင်လဲ
ဟိုပဲဥက္ကဋ္ဌရေးပြီးတော့နောက်ကျန်တဲ့ independent ဒီကျွန်တော် international regulator လက်ခံပြီးရောက်ပြီးအဲ့လိုပေါင်းပြီးလို့ဆိုပြီးရှင်းလင်းပွဲလို့ဟာမျိုးပြီးတော့တကယ်တတိကျွမ်းကျင်တဲ့ကျွန်တော်ဘန်လုံးငန်းမှုပဲတကယ်တတိနားလေတဲ့လူတွေကိုဖိတ်ပြီးတော့ကျွန်တော်တို့program လို့ပဲဖြစ်ဖြစ်ပြတရင်းသာရှင်းလင်းပွဲလေးပဲဖြစ်ဖြစ်သူတို့လုတ်ပြီးလိုက်ကောင်း
ဟုတ်ကဲ့အဲ့တော့ဒီနေရာမှာတခုကတော့ဒီပြည်တွင်းလုပ်ငန်းရှင်တွေရဲ့ယုံကြည်မှုရဖို့ပေါ့နော်နိုင်ငံသားမှာရှိတဲ့ဒီအစိမ်းဒေါ်လာတွေပြန်ဝင်လာနိုင်ဖို့နောက်တစ်ခုကတော့ဖြစ်နိုင်ဒီနိုင်ငံတကာကဘဏ်လုပ်ငန်းနဲ့ပတ်သက်ပြီးတော့ဩဇာအာဏာရှိသူတွေပါဝင်ပြီးတော့ခုပေးဖို့တရင်းသာရှင်းလင်းပွဲမှာပါဝင်ပြောပေးဖို့ပေါ့နော်အဲ့ဒီအနေထားမှာပထမကတော့ဒီလုပ်ငန်းရှင်တွေဘက်ကနေပူးပေါင်းဆောင်ရွက်မှုဖြစ်လာဖို့အတွက်ဘယ်လိုစိန်ခေါ်မှုတွေရှိနေမှာထင်လဲအခုလောလောဆယ်စေချိုရေးကလာလည်းဖြစ်တော့လေတစ်ခုလုံးပေါ့နော်ဒီစီပွားရေးရောနိုင်ငံရေးရောလူမှုရေးရောအားလုံးကခြုံကြည့်မယ်ဆိုရင်ဘလို့အကြံပြုချင်လဲတိုင်းပြည်အတွက
်ဟောကျွန်တော်တို့လည်းအလောက်ထိမရှိပါဘူးဗျာကျွန်တော်တို့ကတကယ်ကျွန်တော် banking experience ကတော့များပါပြီဒါပေမဲ့နိုင်ငံရေးနဲ့ပတ်သက်လို့ကတော့ကျွန်တော် zero ပါဗျာသို့တော့ကျွန်တော်တို့ရဲ့တွေ့ကြုံရပေါ့နော်ဂျပန်လာခဲ့တဲ့တွေ့ကြုံနဲ့ကျွန်တော်တို့ရဲ့ကျောင်းစာမှာသင်လာခဲ့တဲ့အသိပညာရပြောမယ်ဆိုလို့ရှိရင်ဒီကခုကဆက်ဆက်နေရဘူးဗျာနော်အဲ့တော့တိုင်းပြည်မှာစုစုအောင်ကြွမယ်ဆိုတော့ယုံကြည်မှုမရှိဘူးဆိုလို့ရှိရင်တော့ကျွန်တော်တော့တော့မဟုတ်ဘူးပြ။အဲတော့နည်းနည်းလေးရှင်းတို့နောက်ဆုံးကလေးဖြေးမှ dialogue ဆိုကျွန်တော်တို့ဖြစ်လာ။အခုက dialogue ကနောက်တော့ဦးမီတာကဆိုမီတာကမဆောင်ရဘူးလေ။အဲတော့ banking မှာလည်းဒီတိုင်းပဲတယောက်ကအတူပေးစရာရှိမယ်ဆိုတော့အတူမပေးဘူးလေ။အဲတော့အဓိကဘာလဲဆိုရင်ကျတော့ဒါဟိုပုံကန်တာပေါ့ဗျာ။ဟာလာမင်းတို့ဥဒါကတို့ကလက်မခံဘူးဆိုရယ်တဲ့ဟာဟိုဒါတွေ့ဝေးတော့အဖြစ်ပါလေ။ဟာ။ဟိုဒါဆန်းမပြတာ။အဲတော့ဒါကတော့အဖြေရတော့ကျွန်တော်ဒီမှာမရှိဘူးခင်ဗျာဒါတကယ်လက်ရှိအမျိုးရန်နေတဲ့ပုဂ္ဂိုလ်ကြီးရှိမှာပဲရှိပါတယ်ပုဂ္ဂိုလ်ကြီးမြင်မှုအရေးကြီးပါတယ်ဒီဟာလေးကတော့ normal solution ဒါတန်းကြီးရတာကြောက်ကမာတွေကြတော့မယ်ကြည့်ဖြစ်နေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဘယ်လုံးကရှင်ကြီးခင်ဗျာအခုလိုပြည့်ပြည့်စုံစုံရှင်းပြပေးတဲ့အတွက်ကျေးဇူးပါ
ကျေးဇူးတင်ပါတယ်ဗျာခင်ဗျာဟုတ်ကဲ့ပါ
အင်္ဂါညသကဝိုင်းအစီအစဉ်ကိုကိုဝင်းမင်းကတင်ဆက်ခဲ့တာပါအခုဗုဒ္ဓဘုရားနေ့နဲ့ခင်းထုတ်လွှင့်နေတဲ့တနားအစီအစဉ်ကိုမနေ့၈ :00 ကနေ၉ :00 ထိလိုင်းဒိုမီတာ20 kHz 15113ညလိုင်းဒိုမီတာ25 kHz 11823ညလိုင်းဒိုမီတာ32 kHz 9335တို့ကနေပြန်လည်ထုတ်လွှင့်ပေးနေပါရရှင်အခုတော့သတင်းချင်းချုပ်ကိုမတ်တန်ကီထိုက်ကပြောပြမှာပါ
အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံကိုခီးမသွားကြဖို့နိုင်ငံတွင်းရောက်နေတဲ့အမေရိကန်နိုင်ငံသားတွေလည်းနိုင်ငံကနေထွက်ခွာကြဖို့မေလ18ရက်နေ့မှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တပ်ရုံးကထပ်မံသတိပေးထားပါတယ်။ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာဒုက္ခသည်တွေနဲ့လက်ခံထားတဲ့လူမှုအတိုင်းဝိုင်းနောက်နိုင်ငံတွင်းအိုးအိမ်ဆွတ်ထွက်ပြေးရတဲ့ရိုဟင်ဂျာတွေနဲ့တခြားထိခိုက်သက်ရောက်တဲ့အတိုင်းဝိုင်းကိုမရှိမဖြစ်လိုအပ်ချက်တွေဆက်လက်ထောက်ပံ့နိုင်ရေးမှာအသုံးပြုဖို့နောက်ထပ်ဒေါ်လာ155သန်းအမေရိကန်ကထပ်မံပေးအပ်တာဖြစ်ကြောင်းနိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကကြေညာချက်မှာပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ပစာမှာခိုလုံနေရတဲ့တိမ့်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်ဆက်နက်ရိက္ခာဖူလုံရေးကထိတ်တန့်ဦးစားပေးအဖြစ်ဆက်လက်ရှိနေကြောင်းကုလသမဂ္ဂကပြောပါတယ်။ ဂါဇာကမ်းမြောင်ဒေသပေါ်အစ္စရေးဘက်ကအင်ကာနီမှာလေကြောင်းတိုက်ခိုက်မှုထပ်လုပ်ခဲ့တယ်လို့ပါလက်စတိုင်းစစ်သွေးကြွားတွေကလည်းအစ္စရေးကိုဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တာကြောင့်ပစ္စည်းထုတ်ပို့စရုံကထိုင်းလုတ်သားနှစ်ဦးသေဆုံးခဲ့ရပါတယ်။အမေရိကန်ပြည်ထောင်စုမှာတော့ကိုရိုနာကပ်ဘေးရောဂါစပြီးနောက်ပိုင်းသေဆုံးမှုနှုန်းနဲ့ကူးစက်မှုအသစ်နှုန်းဟာပြီးခဲ့တဲ့9ရက်တာအတွင်းအနှိမ့်ဆုံးအဆင့်ကိုရောက်လာကြောင်းအမေရိကန်ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဌာန CDC ညွှန်ကြားရေးမှူးရော့ရှယ်ဝလန်စကီကထောက်ပြပေးအမေရိကန်ပြည်ထောင်စုဟာကိုရိုနာကပ်ဘေးရောဂါကနေလွန်မြောက်မဲ့လမ်းကြောင်းပေါ်ကိုရောက်လာနေပြီလို့ယူဆတဲ့အကြောင်းအင်ကာနေမှာပြောပါတယ်ရှင်
သတင်းအချင်းချုပ်ကိုမတ်တိန်ကြီးထိုက်ကပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်အောင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Darius Smith တို့ဖြစ်ပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်အားပေးကြတဲ့ကဘာတလွားကတော်ရရှင်အားလုံးကိုလည်းကျေးဇူးအထူးတင်ပါတယ်မြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေလို့လည်းဆုမွန်ကောင်းတောင်းပါတယ်ရှင်ကျမတို့ရဲ့ VOA မြန်မာပိုင်းအစီအစဉ်ကို website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါတယ်ရှင်ကျမအင်ဂျင်နိုင်ပါမင်္ဂလာရှိတဲ့နေ့ဖြစ်ကြပါစေရှင်
This program